to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ23ရက်စနေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ24 25 32နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်မျိုးအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်။အီသီရိုးပီးယားဝန်ကြီးချုပ်တစ်ရဲ့လူမှုဟော့ပြောပွဲမှာတော့ဘုံပေါက်လို့တဦးသေးဆုံးပြီးအများအပြားဒဏ်ရာရပါတယ်။အမေရိကန်ကိုတရားမဝင်ဝင်ရောက်သူတွေအပေါ်ထိထိမိမိကင်တွယ်မဲ့မူဝါဒမှာတော့ကြီးကြီးမားမားအပြောင်းလဲမရှိဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပါရှင်ဒီကနေ့စတင်ကျင်းပတဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပထမအကြိမ်ပါတီညီလာခံသတင်းမှကြားဖို့ရှိတာကတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံတာဝန်ကိုလွှဲပြောင်းရယူဆောင်ရွက်ခဲ့တဲ့အချိန်ကနေစပြီးတော့
ဒီကနေ့တဘာပရိတာဝန်ယူတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူပြောသွားတာပါအဖြေဆုံးကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာမိုးရေဆေးဝါးဖြတ်ထားသူတွေအတွက်ပြန်လည်ထူထောင်ရေးအစီအစဉ်တွေဘလောက်ထရောက်မှုရှိသလဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့တရင်ထောက်မဆူအစီအစဉ်မှာတော့ပဋိပက္ခတွေဖြစ်ပွားရာရခိုင်ပြည်နယ်မောင်းတော်ဒေသကိုတတိယအကြိမ်တွားရောက်ခဲ့တဲ့ VOA တရင်ထောက်ရဲ့သတင်းချက်တွေကိုကြားရမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့တက်ရိုက်ဒီလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်
အီသီရိုးပီးယားနိုင်ငံမြို့တော်အဒစ်ဆဘာဘာမှာလှုပ်တဲ့နိုင်ငံရေးလူထုစီဝေးပွဲတစ်ခုမှာဒီကနေ့စနေနေ့ပောက်ကွဲမှုဖြစ်တာကြောင့်တဦးသေဆုံးပြီးအများအပြားဒဏ်ရာရရှိတဲ့အကြောင်းအာဏာပိုင်တို့ကပြောပါတယ်။ဘုံတလုံးပောက်ကွဲခဲ့ပြီးတဲ့နောက်အီသီရိုးပီးယားရဲ့ပြည်ပြင်ပြောင်းလဲရေးသမားဝန်ကြီးချုပ်တဲ့အဘီယာအာမက်လည်းလူထုဟော်ပြောပွဲကိုအဆုံးသတ်လိုက်ရပါတယ်။ကောင်းပွားအုပ်ထုပ်နဲ့တီရှပ်ဝတ်ထားတဲ့လူငယ်နိုင်ငံရေးသမားရဲ့ဟော်ပြောပွဲကိုလူပေါင်းထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ကြတာပါ။မြို့တော်ကမတ်စကဲရင်မြန်မာလှုပ်တဲ့လူမှုဟော့ပြောပွဲဆင်းမြင့်ကနေဝင်ကြီးချုပ်အဘီယာခက်မြန်မြန်ထွက်ခွာသွားသလိုနိုင်ငံပိုင်ရုပ်တံကလည်းထုတ်လွှင့်မှုကိုရက်ခဲ့ပါတယ်။ပောက်ကွဲမှုကအသေးအချာစီစဉ်တိုက်ခိုက်မှုဖြစ်ပြီးဘသူလက်ချက်လဲဆိုတာကိုရဲတပ်ဖွဲ့ကစုံစမ်းနေတယ်လို့လည်းဝင်ကြီးချုပ်ကပြောပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်အီသီရိုးပီးယားစီးလုံးမှုကိုမလိုလားသူတွေရဲ့အချီးအနှီးဖြစ်တဲ့ကြိုးပမ်းမှုအဖြစ်လဲပြောဆိုပါတယ်။ဝင်ကြီးချုပ်တဲ့အဖြစ်ပြီးခဲ့တဲ့အီဗီလာကဆက်လို့တာဝန်ယူခဲ့တဲ့အဘီယာကသူလက်ထက်မှာတည်တာထင်ရှားတဲ့အပြောင်းလဲတွေကိုဖော်ဆောင်ခဲ့ပါတယ်။ထောင်ချနေတဲ့သတင်းသမားအများစုကိုပြန်လွှတ်ပေးခဲ့တယ်လို့အစိုးရကဝေဖန်တဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဆွဲဆိုထားတာတွေကိုလည်းရုပ်သိမ်းနောက်စီးပွားရေးမှာလည်းလွတ်လပ်မှုရှိအောင်ဆောင်ရွက်လာခဲ့တာဖြစ်ပါတယ
်။စီးရီးယားနိုင်ငံရှေ့ပိုင်းမှာအီရတ်ရဲ့လေကြောင်းထိုးစစ်တွေအတွင်း IS Islam ဆွေးရောက်အဖွဲ့ဝင်45ဦးသေဆုံးသွားတဲ့အကြောင်းအီရတ်စစ်တပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။ IS ကောင်းဆောင်တွေတွစ်ဆုံဆွေးနွေးနေတဲ့ဟာချင်းမျိုးကအိမ်သုံးလုံးပေါ်မနေ့တုန်းကSSC တိုက်လေအနေနဲ့တိုက်ခတ်ခဲ့တဲ့အကြောင်းအီရတ်ရဲ့ပူတွဲစစ်စင်ရေးဌာနကပြောဆိုခဲ့တာပါဒီဆုံးသူတွေထဲမှာတော့ IS သွေးကြွအဖွဲ့ရဲ့စစ်စင်ရေးဆိုင်ရာဒုတိယဝန်ကြီးမီဒီယာဆိုင်ရာအကြီးအကဲသူ IS ခေါင်းဆောင်ရဲ့ဆက်သွယ်ရေးအရာရှိနဲ့ရဲချုပ်တို့ပါဝင်တဲ့အကြောင်းလဲအီရတ်စစ်တပ်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်စီးရဲနိုင်ငံတွင်က IS သွေးကြွတွေပေါ်ပြီးခဲ့တဲ့နှစ်ကစလို့အီရတ်တို့ကလေကြောင်းကနေထိုးစစ်စင်တိုက်ခတ်နေတာပါစီးရဲဆွေးရအမေရိကန်ဦးဆောင်တဲ့ညွန်မောတပ်ဖွဲ့ရဲ့အတီးပြုချက်တွေနဲ့တရားဝင်တိုက်ခတ်နေတာလည်းဖြစ်ပါတယ်အီရတ်နိုင်ငံထဲမှာIS သွေးကြွတွေကိုနှိမ့်နှိမ့်လိုက်နိုင်ပြီဖြစ်ပေမဲ့စီးရဲနဲ့နေစံဒေသတချို့မှာတော့ IS သွေးကြွတွေဆက်လက်လှုပ်ရှားနေစေဖြစ်တဲ့အကြောင်းလဲပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအီရတ်ဝန်ကြီးချုပ်ဟေဒါ အဘာဒီကပြောဆိုထားတာပါ
American သမ္မတဒေါ်နယ်ထရန့်ကလွှင့်မှုကြီးချက်ရေးမှူးဟာရကိုဒီသတင်းပတ်ထဲမှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့လို့လဲမနေ့တောက်ချန်နေမှာတော့နိုင်ငံတွင်တရားမဝင်ဝင်ရောက်မှုအပေါ်ထိထိရောက်ရောက်ကင်တွယ်မဲ့သူ့အစီအစဉ်မှာမဟာဗျူဟာပိုင်းအပြောင်းလဲမရှိဘူးလို့ပြောဆိုပြီးလွှင့်မှုကြီးချက်ရေးပြဿနာကိုတခါတည်းအပြတ်ဆောင်ရွက်ဖို့ကတိပြုလိုက်ပါတယ်အမေရိကန်လူဝင်မှုကြီးချက်ရေးဥပဒေတွေဟာကမ္ဘာသမိုင်းမှာအပြော့ညံဆုံးဖြစ်တယ်လို့လဲသမ္မတထရန့်ကကြေညာပါတယ်အမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေရဲ့လက်ချက်နဲ့တိတ်ဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့တဲ့အခမ်းအနားတွင်မှာသမ္မတကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါအခမ်းအနားကိုတော့သမ္မတအင်ပီရိုအနီးကအိုင်ဇင်ဟာဝါ Executive Office အဆောက်အုံတွင်ကခမဆောင်ကြီးမှမနေ့တောက်ကြနေကကျင့်ပါတာပါဆုံရှုံခဲ့ရမှုတွေအလကားမဖြစ်ဘူးအမေရိကန်နေဆက်တွေကိုလုံခြုံအောင်လုပ်မယ်ဘေးကင်းလုံခြုံတဲ့နိုင်ငံတစ်ခုဖြစ်စေရပါမယ်လို့တည်ဆုံခဲ့ရတဲ့ဆွေမျိုးတွေရဲ့ဓာတ်ပုံကြီးတွေကိုကင်ဆောင်ထားတဲ့မိသားစုဝင်တွေကိုသမ္မတကပြောဆိုခဲ့ပါတယ်တယောက်လာချသူတချို့ကိုလည်းသမ္မတကစင်ပေါ်ကိုဖိတ်ခေါ်ပြီးတရားမဝင်ဝင်ရောက်လာသူတွေလက်ချက်နဲ့မိသားစုဝင်တွေတည်ဆုံခဲ့ရတဲ့အကြောင်းတွေကိုပြန်ပြောင်းပြောပြစေခဲ့ပါတယ်စင်မော်ကိုတက်ပြီးစကားပြောခဲ့ချသူအများအပြားကတော့ တည်ဆုံခရသူတွေအကြောင်းကိုမီဒီယာတွေမှာမဖော်ပြခဲ့တာတွေကိုရှုတ်ချခဲ့ကြသလိုနယ်စပ်လုံခြုံရေးကိုအလေးထားတဲ့အတွက်သမ္မတထရန့်နဲ့ဒုတိယသမ္မတမိုက်ပင်းစတို့ကိုဂုဏ်တင်ပြောဆိုခဲ့ကြပါတယ်ရှင်
အမေရိကန်သံတမန်တွေပေါ်ဥရောပကခုနှစ်တွင်းမြင့်တက်မှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပသံတမန်က EU ဖွဲ့ဝင်နိုင်ငံတွေမှာတက်ဆင်ပြီးအမေရိကန်ကိုတင်သွင်းမဲ့ကားတွေပေါ်အခွန်20ရာခိုင်နှုန်းကောက်ခံမဲ့ကြောင့်သမ္မတဒေါ်နယ်ထရန့်ကချင်းကြလိုက်ပါတယ်။ဥရောပဘက်ကအခွန်စည်းမျဉ်းသစ်တွေကိုမြင်းမြန်းဆန်းဆန်းပယ်ဖျက်မပေးရင်ကားတင်သွင်းမှုပေါ်အခွန်20ရာခိုင်နှုန်းတက်မှတ်မဲ့ကြောင့် EU ရဲ့အခွန်စည်းမျဉ်းသစ်တွေစတင်တက်ဝင်တဲ့မနေ့တုန်းကပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောခဲ့တာပါ။ဒါပေမဲ့လည်းမော်တော်ယာဉ်လုပ်ငန်းကကျွမ်းကျင်သူတွေကတော့အခွန်စည်းမျဉ်းသစ်ဟာအမေရိကန်ရောဥရောပရဲ့စီးပွားရေးအတွက်ကိုပါအနောက်လက္ခဏာနဲ့ရိုက်ခတ်မှုတွေကျင်းပနိုင်တယ်လို့သတိပေးနေပါတယ်။မနေ့တုန်းကစတင်တက်ဝင်တဲ့ EU ရဲ့အခွန်စည်းမျဉ်းသစ်ရာဂျင်အဝတ်ထဲဝီစကီနဲ့မော်တော်ဆိုင်ကယ်ပါဝင်ဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့အမေရိကန်ကွန်ပျူတာတွေအပေါ်တက်ရောက်မှုရှိမှာပါ။ဒီချိန်ထဲမှာပဲဒေါ်လာဘီလီယံ30ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ကအခွန်တွန်းမြေကောက်ခံမဲ့အစီအစဉ်အားလည်းရှေ့လာမဲ့သတင်းနှစ်ပတ်ကြာရင်စတင်တက်ဝင်တော့မှာပါ။ဒီနိုင်ငံကလည်း EU လိုပဲအလားတူလက်တုံ့ပြန်မှုချက်ချင်းလိုလိုပြောဆိုထားတာကြောင့်ကမ္ဘာစည်းဝိုင်းအင်အားကြီးနှစ်နိုင်ငံကြားတင်းမာမှုတွေလည်းကြီးထွားနေပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းဒုတိယဦးတာဂျွန်မာဖီကတော့ဇူလိုင်လပထမပတ်လောက်မှာပဲဒေါ်လာဘီလီယံ85လောက်တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်ပြပကခွန်စည်းမျဉ်းသစ်တွေရင်ဆိုင်ရဖို့ရှိနေတဲ့အကြောင်းပြောဆိုထားပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရက်စီရေးလက်ချက်မှုတွေကိုဆိုင်းငံ့ထားရေးအပေါ်အမေရိကန်အကြီးအကဲရှိတွေမနေ့တောက်ချာနေတုန်းကထွေးဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဒီလအစောပိုင်းစင်ကာပူမှာတွေ့ဆုံခဲ့ကြပြီးတဲ့နောက်ဆယ်စုနှစ်ပေါင်းများစွာပြုတ်လုလာခဲ့တဲ့အမေရိကန်နဲ့တောင်ကိုရီးယားပူးရက်စီရေးလက်ချက်မှုတွေကိုဖျက်သိမ်းတာဖြစ်ပါတယ်။ကာကွယ်ဝင်ကြီး James Mattis နိုင်ငံခြားရေးဝန်ကြီး Mike Pompeo ပူရက်စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joe Dunford သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက် John Bolton တို့တွေ့ဆုံပြီးထိပ်သီးဆွေးနွေးပွဲကရလဒ်တွေကိုအကောင့်ထည့်ဖို့ရေးဆွေးနွေးခဲ့ကြတယ်လို့ American စစ်ဌာနချုပ် Pentagon ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဆိုင်းငံ့မဲ့စီးရီးလေ့ကျင့်မှုတွေထဲမှာတော့လာမယ့်3လအတွင်းလှုပ်ဖို့စီစဉ်ထားတဲ့ Freedom Guardian စီးရီးလေ့ကျင့်မှုနဲ့အတူကိုရီးယားမရိန်းတပ်ဖွဲ့ကိုတင်နန်းပေးလေ့ကျင့်မှုနှစ်ခုလည်းပါတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဒါနာဝိုက်ကကြေညာချက်မှာပြောဆိုထားပါတယ်။ဩဂုတ်လမှာကျင်းပလေရှိတဲ့ Freedom Guardian စီးရီးလေ့ကျင့်မှုမှာတော့ပြည်ပမှာအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့ဝင် 3,000 နဲ့ကိုရီးယားတပ်ဖွဲ့ဝင် 5,000 လောက်ပါဝင်လေ့ကျင့်လေ့ရှိပါတယ်။
မလေးရှားဝန်ကြီးချုပ်ဟာနာဂျီရာဆက်ဆူရလက်ထက်မှာကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားတဲ့ပြည်မှုတွေဒီသတင်းပတ်ထဲပို့ထုတ်လာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့အတူဝန်ကြီးချုပ်ဟောင်းနဲ့ဆက်နွယ်ပတ်သက်သူတွေလည်းပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံပိုင် 1MDB လုပ်ငန်းကြီးမှာအကြီးအကျယ်ငွေကြေးအလွဲသုံးစားလုပ်မှုအတွက်ဝန်ကြီးချုပ်ဟောင်းမှာအပြည့်အဝတာဝန်ရှိတဲ့အကြောင်းဝန်ကြီးချုပ်သစ်မာတီယာမိုဟာမက်ကပြီးခဲ့တဲ့အင်္ဂါနေ့မှာပဲကြေညာထားတာပါ။ဝန်ကြီးချုပ်ဟောင်းအနေနဲ့ဆွေးချက်တင်ခံမယ့်အလားအလာတွေလည်းရှိနေပါတယ်။ဒီနောက်ပိုင်းနှစ်ရက်ကြာမှာတော့2006ခုနှစ်တုန်းကမွန်ဂိုလီးယားကိုဝန်ပြမဲ့အသက်ခံရမှုကိုပြန်လည်ဆုံးဆမ်းမဲ့အကြောင်းလဲရက်တပ်ဖွဲ့ကကြေညာထားတယ်လို့ပြည်တွင်းသတင်းကပေါ်ပြပါရတယ်။ဝန်ကြီးချုပ်ဟောင်းကာဝေးဝန်ကြီးဖြစ်တဲ့တာဝန်ယူစဉ်ကာလအတွင်းရင်ကိုသင်းမောနှစ်ဆင့်ဝယ်ယူရေးအတွက်ဆောင်ရွက်နေတဲ့မွန်ဂိုလီးယားကိုဝန်ပြမဲ့အသက်ခံခဲ့ရတာပါ။အသက်28နှစ်အရွယ်အော်တန်တူဟာရှာရီဘူးတနက်နေ့ပြစ်ဒဏ်ခံခဲ့ရပြီးနောက်တောထဲမှာစစ်တပ်သုံးဘုံနဲ့ဖောက်ခွဲခံခဲ့ရတာလည်းဖြစ်ပါတယ်။သေဆုံးသွားတဲ့ကိုဝင်ပြမယ်ဖခင်ဖြစ်သူကအထောက်ထားအစ်စ်တွေနဲ့အတူအမှုပြန်ဖွင့်ခဲ့တာဖြစ်တဲ့အကြောင်းလဲရဲစုံစမ်းစစ်ဆေးမှုကပြောဆိုခဲ့တယ်လို့အမှုကိုပြန်စစ်ဆေးမယ်ဆိုတာကိုလည်းအတည်ပြုထားတဲ့အကြောင်းသတင်းကဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့အကြံပေးပုဂ္ဂိုလ်အောင်လည်းဖြစ်တဲ့ပုဂ္ဂိုလ်ကဘာသာပြန်အလုပ်လုပ်ပေးခဲ့သူမွန်ဂိုလီးယားကိုဝန်ပြမယ်ကိုတက်ဖြတ်မှုနဲ့ဝန်ကြီးချုပ်အောင်နာဂျေရဲ့လုံခြုံရေးဖွဲ့တွင်ဖြစ်တာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်အုပ်ကိုလည်းစီရင်ချက်ချထားပါတယ်
။ဆီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာမြေပြင်တိုက်ပွဲတွေနဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုတွေအပါအဝင်စစ်ရှိန်တိုးမြင့်လာနေတဲ့အပေါ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအလွန်အမင်းစိုးရိမ်မိကြောင်းပြောခွင့်ရသူကကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုတွေကြောင့်အရသာထောင်ပေါင်းများစွာ အိုးအိမ်စွန့်ခွာနေကြရသလိုအများစုဟာအိမ်ကြီးချင်းဂျော်ဒန်နယ်ဆက်ကိုရွှေ့ပြောင်းနေကြရကြောင်းနဲ့ထိုးစစ်တွေကြောင့်ဒေသတွင်းလုံခြုံရေးအတွက်အကြီးအကျယ်အန္တရာယ်ကျရောက်မှာကိုအတွင်းရေးမှူးချုပ်ကအထူးစိုးရိမ်နေကြောင်းကြေညာချက်မှာဖော်ပြခဲ့တာပါစစ်ရှိန်တိုးမြင့်လာနေတဲ့လူရက်တွေကိုချက်ချင်းရပ်ဖို့နဲ့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုကာကွယ်ဖို့အပါအဝင်နိုင်ငံတကာဥပဒေတွေလူသားချင်းစာနာမှုစည်းမျဉ်းတွေကိုတက်ဆိုင်သူတွေအားလုံးလိုက်နာကြဖို့ကိုလည်းတောင်းဆိုထားပါတယ်
ရရှိနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေဆက်လက်ကစားရမှာဒီနေ့မှာတော့ပထမဆုံးပွဲဖြစ်ဘယ်ဂျီယံနဲ့တူနီရှားကိုကစားပါတယ်ပထမပိုင်းပွဲဆက်ပြီး9မိနစ်မှာပဲတူနီရှားအသင်းပြစ်ဒဏ်ဘောပေးခံရတဲ့အတွက်ဘယ်ဂျီယံကပထမတကူးဆက်ရပါတယ်16မိနစ်မှာဘယ်ဂျီယံကဒုတိယတကူးထပ်ရတယ်လို့တူနီရှားက18မိနစ်မှာပထမဆုံးချစ်ပါဂိုးတကူးသွင်းနိုင်ခဲ့ပါတယ်ပထမပိုင်းအဆုံးသတ်ကန်ဒီအချိန်ပေါ်မှာပဲဘယ်ဂျီယံကနောက်ထပ်တကူးထပ်သွင်းခဲ့တာပါဒုတိယပိုင်းပွဲဆက်ပြီး10မိနစ်ကျော်မှာဘယ်ဂျီယံကနောက်ထပ်တကူးရတယ်လို့မိနစ်90ကျော်မှာနောက်တကူးထပ်သွင်းပါတယ်ဒုတိယပိုင်းအချိန်ပေါ်မှာတူနီရှားကတကူးပြန်သွင်းတဲ့အတွက်ဘယ်ဂျီယံက9ကိုတူနီရှားက2ကိုနဲ့အဆုံးသတ်ခဲ့ပါတယ်ပွဲဥတ္တမပနမားကို3ဂိုးဂိုးမရှိနဲ့အနိုင်ကစားထားပြီးအုပ်စုကြီးမှာအမှန်အများဆုံးနဲ့ထိတ်ဆုံးနေရာရထားတဲ့ဘယ်ဂျီယံအနိုင်ရပြီးအင်္ဂလန်နဲ့ပွဲဥတ္တမ2ဂိုးတကူးနဲ့ရှုံးထားတဲ့တူနီရှားတော်တော်ဒီပွဲကနောက်ဆုံးပွဲဖြစ်သွားပါပြီ
ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်လင်းဦးတို့ကပြောပြပေးသွားတာပါ။အခုသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒီကနေ့စတင်ကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာညှိနှိုင်းခန်းကနေအရေးပါတဲ့ဆုံးဖြတ်ချက်တွေနဲ့ပါတီရင်းအပြောင်းအလဲတွေပေါ်ပေါက်လာဖို့အများကမျှော်လင့်နေပါတယ်။တိုင်းနယ်ပြည်နယ်ကကိုယ်စားလှယ်တွေပါတက်ရောက်ကြတဲ့နရက်ကြညှိနှိုင်းခန်းမှာအယက်သားအစိုးရကိုဦးဆောင်နေတဲ့ NLD ပါတီအနေနဲ့ပါတီရဲ့အနာဂတ်နဲ့ရှေ့လမ်းစဉ်တွေကိုဆွေးနွေးမယ်လို့လည်းခန့်မှန်းထားကြတာပါ။မဆူမုံကပြောပြပေးမှာပါ။
တိုင်းနယ်ပြည်နယ်အသီးသီးကအစိုးရအဖွဲ့ဝင်ကြီးချုပ်တွေနဲ့မြန်မာနိုင်ငံတိုင်းနိုင်ငံလုံးကပါတီဝင်ပေါင်း 1,200 ကျော်တက်ရောက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒီကနေ့စတင်ကျင်းပပါတယ်ဒီကနေ့ပထမနေ့ရဲ့သဘာပတိအဖြစ်နဲ့ဗဟိုအလုံးမှုဆောင်အဖွဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတာဝန်ကိုလွှဲပြောင်းတာဝန်ယူခဲ့တဲ့အချိန်ကနေစလို့အခုချိန်ထိစိန်ခေါ်မှုအခက်အခဲတွေဖိအားတွေနဲ့ရင်ဆိုင်ဖြေရှင်းနေကြရဆဲဖြစ်တယ်လို့သဘာပတိမိကုံးမှာအခုလိုပြောဆိုသွားပါတယ်
ယခုညီလာခံကြီးကျင်းပတဲ့ကာလဟာအဖွဲ့ချုပ်အပေါ်နိုင်ငံတာဝန်တွေကိုလွှဲပြောင်းတာဝန်ပေးခဲ့တာဟာအခုဆိုရင်နှစ်နှစ်ကျော်ကာလရောက်ရှိခဲ့ပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံတာဝန်ကိုလွှဲပြောင်းရယူဆောင်ရွက်ခဲ့တဲ့အချိန်ကနေစပြီးတော့စိန်ခေါ်မှုတွေဖိအားပေးမှုတွေအခက်ခဲပေါင်းမြောင်များစွာနဲ့ရင်ဆိုင်ဖြတ်သန်းဆောင်ရွက်ခဲ့ရပါတယ်ဆက်လက်ပြီးတော့လည်းပဲအခက်ခဲများကြုံတွေ့လာနိုင်တဲ့အခြေအနေတွေအနေအထားတွေကိုလည်းပဲကျွန်တော်တို့မျှော်တွေးထားဖို့လိုအပ်ပါတယ်။ဒါကြောင့်အဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ပူဆောင်လမ်းညွှန်မှုမှန်ကန်တဲ့ဆုံးဖြတ်ချက်များနဲ့လှုပ်ဆောင်ပြီးတော့စူပေါင်းအားနဲ့ဆောင်ရွက်သွားကြမယ်ဆိုခဲ့လို့ရှိရင်အမှန်တကယ်အောင်မြင်မှုဟာမြေကြီးလက်ခတ်မလွဲရရှိမယ်ဆိုတာကိုယုံကြည်ပါတယ
်အခုလိုနိုင်ငံလုံးဆိုင်ရာပါတီညီလာခံတရက်ကျင်းပရတာကတော့ NND ရသားဆိုရလက်ထက်ဆောင်ရွက်တင်တာတွေကိုပြန်လည်သုံးသပ်တဲ့အနေနဲ့အရေးကြီးတဲ့အစည်းအဝေးတရက်အနေနဲ့ကျင်းပရတာဖြစ်တယ်လို့ပါတီညီလာခံကိုတက်ရောက်နေတဲ့ NND ပါတီရဲ့ဗဟိုကော်မတီဝင်လည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါတယ
်ငါးနှစ်ကြည့်တဲ့အခါမှာဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံလုပ်တယ်လေအဲ့လိုဒီလိုပါပြောပြလာလို့ဆိုတော့ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေနဲ့ဆိုပြီးဆောင်ရွက်တဲ့အခြေအနေတွေပေါ်မှာမြေကြီးကပြန်လည်ကျင်းပတော့ဆောင်ရွက်ထားပြီးတဲ့အနေနဲ့အနာဂတ်လုံခြုံရေးလို့ဖတ်တဲ့အကြီးကြီးတဲ့အစီအစဉ်တွေပြောကြတယ်လို့ဒီနေ့နိုင်ငံရေးဆိုင်ရာဒီစာရမ်းတွေအကြီးဆုံးသာစာရမ်းဒီနေ့ဆိုင်ရာဒီကနေ့စာရမ်းတွေပြည်လည်ရတဲ့မှတ်ချက်ပြီးဒီစာပြပြီးတဲ့ဆက်မှာလိုရနေတဲ့ဒီကောင်ဒီပေါ်စီစီလေး
ဒီနိုင်ငံလုံးဆိုင်ရာညီလာခံကနေပြီးတော့နိုင်ငံအတွက်ရှေ့ဆက်လမ်းမဲ့နိုင်ငံရေးဆိုင်ရာမူဝါဒလမ်းစဉ်တွေကိုချပြမှာဖြစ်တဲ့အတွက်စိတ်ဝင်စားစောင့်ကြည့်နေပါတယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခန့်ဦးမောင်ဆိုးကသုံးသပ်ပါတယ
်။အဲအထူးသဖြင့်ဒီ NLD ကိုအစိုးရဖွဲ့ထားတဲ့နိုင်ငံရေးပါတီတရားဖို့ပြောမယ်ဆိုဒီညီလာခံထွက်လာတဲ့လက်ရှိနိုင်ငံရေးခြေအနေနဲ့ပတ်သက်တဲ့အစီအစဉ်သာပေါ့လက်ရှိနိုင်ငံရေးစီးပွားရေးလူမှုရေးဗန္ဒရေးအစီအစဉ်အားလုံးနဲ့ပတ်သက်တဲ့အစီအစဉ်တွေတရားတင်ပြီးတော့အစိုးရရဲ့ policy လက်ဖြစ်တွေ့တဲ့ကြောင့် policy ဖြစ်လာမှတော့အရေးကြီးပါတယ်။ဘလို့နိုင်ငံရေးစင်ခံစားရေးတင်သွင်းမလဲဘလို့လမ်းစဉ်ပေါ်စီချမှတ်မလဲဘလို့နိုင်ငံရေးနဲ့ပတ်သက်တာစီးပွားရေးပိုင်းနိုင်ငံနဲ့ပတ်သက်တာစီပေါ့အဓိကတော့အဲ့ဒါတွေဘလို့ထွက်လာမလဲဆိုတာတော့ပိုးစိတ်ဝင်စားဖို့ကောင်းမှာတက်မှာ
2020ရွေးကောက်ပွဲအောင်နိုင်ရေးနိုင်ငံရေးခြေလှမ်းတည့်ရဲ့အနေနဲ့ကျင်းပတဲ့ဒီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့ပြည်သူကိုပေးခဲ့တဲ့ရွေးကောက်ပွဲဂရီတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်တာအခြေအနေကောင်းနိုင်မယ်လို့လည်းနိုင်ငံရေးလှည်လာသုံးသပ်သူပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ်
သူတို့2005ရွေးကောက်ပွဲအဓိကဝတ်တွေနဲ့ပတ်သက်လို့ရှိရင်ဘယ်ပိုင်းတွေဘယ်ပိုင်းတွေကိုတော့မဆောင်ရနိုင်သေးဘူးပုံမှန်အားဖြင့်ရွေးကောက်ပွဲဂရိအနေနဲ့ပေးခဲ့တယ်။ဒါကြောင့်မပြည့်နိုင်တဲ့ဆိုတာကိုကောင်းစွာနားလည်အောင်ရှင်းပြလို့လိုလိမ့်မယ်နော်။
ပြည်ထောင်စုတိုင်းအလိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်တွေအဖြစ်ရွေးကောက်ခံမဲ့သူတွေတဲကပြည်နယ်နဲ့တိုင်းလိုက်သတ်မှတ်ထားတဲ့ဗဟိုကော်မတီဝင်အရေးအတွက်တိုင်းရွေးကောက်တင်မြောက်နိုင်ရေးတက်ရောက်လာတဲ့ပါတီညီလာခံကိုယ်စားလှယ်တွေဘက်ကဆန္ဒမဲပေးတာတွေဆန္ဒမဲရေးတွက်တာတွေလှုပ်ဆောင်နေကြပါတယ်။ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတော့ညီလာခံဒုတိယနေ့ပြီးဆုံးချိန်မနက်ဖြန်တနင်္ဂနွေနေ့နေ့လယ်3နာရီဝန်းကျင်မှာကျင်းပမှာဖြစ်ပါတယ်ရှင်
။မဆုံမတင်ပြသွားတာပါ။ခုတော့အပတ်စဉ်ကနာရီကိုထုတ်လွှင့်ပေးပါမယ်။အများပြည်သူကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာမူရည်စီဆွဲလူနာရီကိုကုသပေးနိုင်မှုပြန်လည်ပြုစုပြောင်းထောင်မှုပိုင်းအားနည်းနေစေပါ။ဆေးဖြတ်သားသူတွေအနေနဲ့လူမှုအတိုင်းဝိုင်းထဲပြန်လည်ဝင်ဆက်နိုင်ဖို့အတွက်ပံ့ပိုးအားပေးမဲ့ပတ်ဝန်းကျင်မှာအသိပညာပေးမှုတွေလိုအပ်နေပါသေးတယ်။မြန်မာနိုင်ငံမှာမူရည်စီဝါဖြတ်သားသူတွေအတွက်ဘယ်လိုပြန်လည်ထူထောင်ရေးအစီအစဉ်တွေရှိသလဲ။ဘလောက်ထိထိရောက်လုံနိုင်သလဲဆိုတာကိုမြန်မာ့ခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါတယ်။
ဆေးဆွဲတဲ့လူနာတွေနဲ့ဆေးဖြတ်ထားတဲ့လူနာတွေကိုပတ်ဝန်းကျင်အတိုင်းအဝိုင်းကဝိုင်းဝန်းကူညီပေးရတဲ့နားလည်မှုပေးရတွေကအားနည်းနေပါသေးတယ်။ဒါကြောင့်ဆေးဖြတ်တဲ့လူနာတွေကိုပြန်လည်ထူထောင်ရေးလှုပ်ဆောင်တဲ့အခါမှာအခက်အခဲတွေရှိနေပါတယ်။အဲ့ဒီအတွက်မူရည်ဆေးဆွဲတဲ့သူတွေကိုခွဲခြားဆက်ဆံမှုရှိအောင်အရင်ကထပ်ပို့ပြီးပညာပေးဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ခုချိန်မှာတော့ရန်ကုန်မှာဆေးဖြတ်တဲ့သူတွေဟာအရင်ကထပ်များလာသလိုဆေးဖြတ်တဲ့သူတွေကိုလည်းအရင်လိုမတင်းကျပ်တော့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်လည်ထူထောင်ရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါ်အေးအေးလွင်ကအခုလိုပြောပါတယ်
။အရင်ထက်အခုဆိုလို့ရှိရင်ပြည်လည်ထူထောင်မှုခံယူရတယ်ဆိုတာကိုသိလာကြပြီ။အရင်တော့ကတော့မသိဘူးပေါ့နော်။စိတ်ကူပြီးရင်ပြီးပြီးစိတ်ကူပြီးပြီးစိတ်ယုံတက်ပြီးရင်အိမ်ပြန်သွားကြတယ်။အိမ်ပြန်သွားရကြတဲ့အခါကျရင်မူလပတ်ဝန်းကျင်ရောက်တဲ့အခါကျလို့ရှိရင်ဒီမူရည်ဆေးဒီနေရာကိုရောက်လို့ရှိရင်ဟာငါဆေးသုံးရမှာပါလားဆိုတော့ပြန်ပြီးတော့သတိရဝါချရတယ်။အဲ့ဒါကြောင့်မလို့အဲ့လိုမျိုးတွေပေါ့နော်ပြန်ပြီးတော့ဟိုသုံးဆွဲလာကြတယ်။နောက်ပြီးတော့ရောင်းဝယ်ဖောက်ကားတဲ့လူတွေကလည်းဩဆေးရုံဆင်းပြီဆိုရင်ငါအစင်နဲ့ပေါ့နော်ပြန်လာစောင့်နေကြတယ်။နောက်ပြီးတော့ပတ်ဝန်းကျင်ကလည်းအဲအလကားပါကွာဒါဟိုစားဘယ်တော့မှမပြတ်ပါဘူးအဲအဲ့လိုမျိုးအတိဟိုစားပေါ့နော်ဘဝသူတာတွေကနဲနေတဲ့အတွက်ကြောင့်မို့လို့တချို့ကလေးတွေကပြန်ပြန်ပြီးတော့ဟိုစိတ်သက်ကြပြီးတော့ပြန်သုံးမိတာတွေရှိတယ်ပေါ့နော်အခုဆိုလို့ရှိရင်မတ်ပုံတင်ဆရာမလိုတော့ဘူးလွတ်လွတ်လပ်လပ်စိတ်ကူတာမှုခံယူလို့ရတယ်ဆိုတာကိုဟိုပေါ့နော်မီဒီယာတွေကနေတဆင့်တဆို့တွေသိသွားကြပြီသိသွားကြပြီးတော့စေဟိုကအခုဆိုရင်ရွာသားကြီးမှဆိုလို့ရှိရင်စိတ်ကူတာမှုခံယူတဲ့လူတွေအယောက်300ကျော်နေပြီ
စိတ်ဖြတ်တဲ့သူတွေထဲမှာတော့ဘင်းဖြူဆွဲသူတွေစိတ်ကြွစေဆွဲတဲ့သူတွေပါဝင်ပြီးသူတို့အနေနဲ့စိတ်ဖြတ်ဖို့တွားရောက်ပြတ်တဲ့ခါမှာလဲအဖမ်းခံရမှာကိုကြောက်ရွံ့မှုတွေရှိနေပါတယ်ဒါပေမဲ့အခု2018ခုနှစ်ထဲမှာမူရင်စေဝါနဲ့စိတ်ကိုပြောင်းလဲစေတော့စေဝါများဆိုင်ရာဥပဒေကိုပြင်ဆင်ထားတာကြောင့်စိတ်ဖြတ်မဲ့သူတွေအနေနဲ့မစိုးရင်ကြဖို့ကိုလည်းမူရည်ဆေးဆွဲသူများပြန်လည်ထူထောင်ရေးအသင့်ဗဟိုဥက္ကဋ္ဌဦးဆန်းရှင်ကအခုလိုပြောပါတယ်
။ပြန်တန်းလိုက်တဲ့ဥပဒေပေါ်မှာမူရည်ဆေးဘာသုံးဆွဲတဲ့အတွက်ဖမ်းဆီးတာမရှိတော့ပါဘူး။ဒါကိုတရားဝင်အတည်တူနဲ့အတိပေးပါတယ်။လူနာအနေနဲ့သတ်မှတ်ပြီးတော့ကျွန်တော်တို့သူ့ကိုဆေးဖြတ်ဖို့ပြန်လည်ထူထောင်ရေးစခန်းသွားဖို့တာဝန်ရှိလူတွေကလွှဲပြောင်းပေးကြမှာဖြစ်ပါတယ်။အဲဒါပေမဲ့ဒီဆေးဖြတ်တာမှလည်းလက်ထက်မှာမူရည်ဆေးဘာတွေသတ်မှတ်ထားတဲ့အလေးချိန်တဲ့ပို့ပြီးတော့ထားမယ်ဆိုရင်တော့ဒါကပြည့်မှုကြောင်းရရောင်းဝယ်နေသလားသုံးဆွဲလို့ငါသိမ့်စီထားသလားเนาะဖြန့်ပြူးဖို့ဗျာတူဝက်လက်လေမလားဒီလိုဟာတွေပုံမှာတော့ဖြည့်ရှင်းဖို့တော့ရှိပါတယ
်အဲ့လိုရန်ကုန်မှာဆေးဖြတ်တဲ့သူတွေများလာပြီမလဲပြန်လဲထူထောင်ရေးစကတ်မှာလက်ခံနိုင်တဲ့အရေးအတွက်ကတော့နည်းနေပါသေးတယ်ပြန်လဲထူထောင်ရေးဦးစီးဌာနကဖွင့်လှစ်ထားတဲ့ရန်ကုန်ကစကတ်မှာဆိုရင်တော့အယောက်20အထိပဲလက်ခံနိုင်ပြီးတော့မန္တလေးမှာဖွင့်လှစ်တော့မယ်ပြန်လဲထူထောင်ရေးစကတ်မှာဆိုရင်လည်းအယောက်20အထိပဲလက်ခံနိုင်အောင်မှာဖြစ်ပါတယ်ဒါကြောင့်ရရအခြေပြုပြန်လည်ထူထောင်ရေးစကတ်တွေကိုပြုလုပ်ဖို့စီစဉ်နေပြီးစေနာဝန်ထမ်းတွေကိုတင်နန်းပို့ချတာတွေလည်းလှုပ်ဆောင်နေပါတယ်။အဲဒီအကြောင်းကိုတော့ပြန်လည်ထူထောင်ရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါ်အေးအေးလင်ကအခုလိုပြောပြပါတယ
်။တနည်းအားဖြင့်ပြည်သူလူထုအခြေပြုပြန်လည်ထူထောင်ရေးတွေလည်းလုပ်ဖို့စီစဉ်ဆောင်ရွက်နေပါတယ်။အဲဒါဆိုလို့ရှိရင်တော့အယောက်50အဲ့လိုမျိုးပေါ့နော်50အထိလက်ခံပြီးတော့ပြန်လည်ထူထောင်ရေးဆောင်ရွက်ပေးလို့ရတယ်။ကိုယ်ရရွာထဲမှာပဲတနေရာထဲမှာပဲအစာဦးတနေရာထဲမှာပဲဂျမ်းမာရေးရဂျမ်းမာရေးစည်းလာကုမယ်ပြီးရင်ပြန်လည်ထူထောင်ရေးရ
ဒီတဲ့လက်ထူတော်ရေးဘာသာရတဲ့တဲ့မဲ့အတန်မလူဝမ်းကြောင်းနေတဲ့မဲ့နောက်ပြီးရရွာတွေကစေတနာဝန်ထမ်းတွေလက်ထဲဟိုပဲပြန်ပြီးတော့လွှဲအားလိုက်မှာပေါ့နော်ဒီစေတနာဝန်ထမ်းတွေအားနေပဲစေပြန်ပြီးတော့မတုံးအောင်နောက်ဆက်တွဲလိုက်ဆောက်ရှောက်ရမှာပေါ့နော်အဲရရွာလူတို့ကိုပဲဒီလိုခက်လေးဒီကလေးတွေကိုပြစ်ပယ်မထားဖို့နော်အသိပညာပေးရမယ်မိဘတွေကလည်းဒီလိုဟိုပြန်ပြီးလက်ခံဖို့ဒါဒီကလေးကလူကောင်းဖြစ်လာပါပြီအရင်လိုမျိုးမဟုတ်တော့ပါဘူးဆိုတာကိုအဲ့လိုလက်ခံဖို့အမြဲတမ်းကလေးကိုလည်းအမြဲတမ်းကောင်းစင်လင်းလုပ်နေရမယ်နောက်ပြီးတော့သူတို့ကိုချက်ချင်းအလုပ်မပေးနိုင်ရင်တော့မှပရာဟိတာလုပ်ငန်းလေးတွေဖြစ်ဖြစ်နော်အားကစားလှုပ်ရှားမှုလေးတွေမှာဖြစ်ဖြစ်ရက်ရွာထဲမှာအဲ့လိုပြည်သူလူထုနဲ့ဟိုဝင်ဆက်အောင်လို့သူတို့အဲ့လိုမျိုးဆောင်ရွက်ပေးခြင်းဖြစ်ဒီဘူးရဲ့စေတုံးဆွဲမှုတုံးဆွဲတဲ့လူငယ်တွေရောင်းတော့ရဲသွားအောင်စီစဉ်ဆောင်ရွက်နေပါတယ်
။အခုချိန်မှာတော့အမျိုးသမီးတွေကိုစေပြတ်ဖို့တန်းလဲထူထောင်ပေးဖို့အတွက်မစီစဉ်နိုင်သေးတာကြောင့်အစိုးရအနေနဲ့လည်းအဲ့ဒီအတွက်စီမံကိန်းချပြီးလှုပ်ဆောင်နေပါတယ်။အခုချိန်မှာတော့စေပြတ်တဲ့သူတွေထဲမှာအသက်15နှစ်အရွယ်ထိရှိနေပြီးအသက်40လောက်အရွယ်တွေကတော့အသက်ကြီးဆုံးဖြစ်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။ညမခတရင်အေဂျင်စီကနေ VOA ပို့ပေးပို့လိုက်တာပါ။
မြန်မာတခွင်အစီအစဉ်ကိုကြားခဲ့ရတာပါရှင် ARS ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုပြန်လည်တည်ငြိမ်မှုရှိလာနေပါပြီဒါပေမဲ့မတူညီတဲ့အတိုင်းအဝန်တစ်ခုကြားအပြန်အလှန်ယုံကြည်မှုရှိဖို့ကတော့အတော်လေးပြန်လည်တည်ဆောက်ရမယ့်အခြေအနေဖြစ်နေပါတယ်ပဋိပက္ခတွေဖြစ်ခဲ့တာတနည်းနည်းပါရှိချိန်မှာအဲ့ဒီဒေသရင်းပြောင်းလဲတိုးတက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေပြန်လည်လက်ခံဖို့ဆောင်ရွက်နေတဲ့အကြောင်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းစီ VOA သတင်းထောက်အနေနဲ့တတိယအကြိမ်သွားရောက်ခဲ့သူမမေခါကအခုတစ်ပတ်သတင်းထောက်မှဆုအနေနဲ့တင်ပြထားပါတယ်
သတင်းဌာနအနေနဲ့ဒီမောင်တော်ခီးစင်မှာတော့ဒီအကြမ်းဖက်မှုဖြစ်ပွားပြီးရဲ့နောက်ပိုင်းမောင်တော်ဒေတာရဲ့အခြေအနေနဲ့မောင်တော်ဒေတာပတ်ဝန်းကျင်မှာရှိနေကြတဲ့မတူညီတဲ့လူမှုအဖွဲ့အစည်းနှစ်ခုကြားမှာရှိနေတဲ့ယက်တီမှုတွေသူတို့ရဲ့ယုံကြည်မှုတွေသူတို့ရဲ့စောင့်ဝတ်နေရေးအခက်အခဲတွေနဲ့ပတ်သက်ပြီးဘလို့အခက်အခဲတွေရှိနေလဲအစိုးရရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကတော့ဘလောက်တိုင်းတာထိအကျိုးသက်ရောက်မှုရှိသလဲဆိုတာကိုစူးစီးပြီးတင်ပြပေးသွားမှာဖြစ်ပါတယ
် VOA သတင်းထောက်အနေနဲ့တတရအချင်းရခိုင်မြောက်ပိုင်းကိုရောက်ခဲ့ချိန်မှာတော့ပထမဆုံးသတိထားမိတာကတော့လမ်းပိုင်းတိုးတက်ကောင်းမှုမှုကိုပါပဲရခိုင်မြောက်ပိုင်းဒေသကိုပြည်ထောင်စုအစိုးရကနေအသေးချာစက်မဲ့လုပ်ကိုင်နေတာမို့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့တစ်နှစ်ပြည့်ကနီးကာလမှာတော့အခြေအနေတွေအကောင်းဘက်ကိုဥတီတိုးတက်လာနေတယ်လို့လုံခြုံရေးပိုင်းမှာလည်းတစုံတရာပြန်လည်ကောင်းမွန်လာတယ်လို့ဒေသခံတွေကဆိုကြပါတယ်အကောင်းဘက်ကိုဥတီလှုပ်ဆောင်လာနိုင်ပေမဲ့မတူညီတဲ့အတိုင်းဝိုင်းတစ်ခုအကြားအပြန်အလှန်လက်ခံယုံကြည်မှုရှိလာဖို့အနေထားကတော့အတော်လေးပြည့်ဝင်းသွားတာကိုသတိထားခဲ့မိပါတယ်အကြမ်းဖက်မှုဖြစ်ပွားပြီးဂါဇာထက်ကိုအဆက်အစံတွေးအေးသွားတယ်လို့ဒေတာကံတွေကပြောကြပါတယ်ဇေယောင်ဇေဝင်နဲ့လေအငားလိုက်တာတွေကိုအများစုလုပ်ကြတယ်ဆိုတဲ့အစ္စလမ်ဘာသာဝင်အချို့ဟာဒီပြဿနာဖြစ်ပြီးနောက်ပိုင်းမှာတိုင်းရင်းသားကြီးရွာတွေစီတွားရောက်လုကိုင်းတာမရှိတလို့နေသွားတယ်လို့တစ်ဖက်တိုင်းရင်းသားတွေဘက်ကလည်းခေါ်ယူပြောဆိုမှုနေသွားတယ်လို့ဒေတာကံတွေကပြောဆိုကြပါတယ် VOA သတင်းတောက်အနေနဲ့တွားရောက်ခဲ့တဲ့ခီးစဉ်၃ချိန်အတွင်ပထမဆုံးတွားရောက်ခဲ့တဲ့ပြီးခဲ့တဲ့နှစ်မေလတုန်းကတော့အစ္စလမ်ဘာသာဝင်အချို့နဲ့ရခိုင်လူမျိုးတွေကြားတတော်လာလာအဆက်ဆန်ရှိတာတွေ့ခဲ့ရပေမဲ့ဒီတစ်ခေါက်မှာတော့မောင်တော်မျိုးပေါ်အနာတဝိုက်မှသာတွာလာဆက်ဆံမှုရှိနေပြီးအနီးကကျေးရွာတွေမှာတော့ဆက်ဆံမှုမရှိသလောက်ဖြစ်နေတာကိုတွေ့ခဲ့ရပါတယ်။လက်ရှိလုံခြုံရေးပိုင်းနဲ့မတူညီတဲ့အတိုင်းဝိုင်းကြားဆက်ဆံမှုတွေနဲ့ပတ်သက်လို့မောင်တော်မျိုးမိမျိုးဖတူဦးဖြစ်သူရှေ့နေဦးအောင်ကျော်ညွန့်ပြောပြလာတာကတော့
2010နှစ်ဖြစ်စဉ်တုန်းကဖြစ်စဉ်ဖြစ်ခဲ့တဲ့ကိစ္စတွေရော1940ခုနှစ်ကနေပြီးတော့စပြီးတော့2010နှစ်ဆိုရင်နှစ်ပေါင်း80အတွင်းမှာရောတိုင်းရင်းသားဒီနေရာမှာရှိတဲ့တိုင်းရင်းသားရခိုင်နေရာအမြဲတမ်းအနှိမ့်ဆက်ခံရတယ်ညှဉ်းပန်းခံရတယ်အနိုင်ကျင့်ရှင်ခံရတယ်အသက်ခံရတယ်အဲ့လိုပုံစံမျိုးပဲရှိဒါပေမဲ့ရခိုင်နေရာတရားလဲလို့ဘယ်တော့မှမဆောင်ရွက်ဘူ
းရှေးစားကြီးရွာမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့အဒူမာမက်ကတော့မတူညီတဲ့အတိုင်းဝိုင်းကြားဆက်ဆံမှုတွေတွေ့အေးနေပေမဲ့ငင်းငန်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်လို့သူ့အမိကိုပြောပြသွားတာပ
ါ။နိုင်ပေါင်းလေးစင်ငါးစစ်ကြပြီသူတို့နဲ့ကျွန်တော်နေတယ်သူတို့နဲ့ကျွန်တော်တို့အစ်စီနောက်တော့ဟိုချိန်မှဘီလိုပြေးတယ်မသိဘူးမြို့ထင်းမှဘီလိုပြေးတယ်အဲ့ဒါလေးကျွန်တော်မသိဘူးကျွန်တော်ဆွေစားကပြောနေတာပါဘူးသူတို့နဲ့ကျွန်တော်နေအစ်စီနေပါလေ
။၎ 2019 ဩဂုတ်လမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင် ARSA အကြမ်းဖက်တွေရဲ့တပ်ဖြတ်မှုအများဆုံးခံရတာကဟိန္ဒူဘာသာဝင်တွေပဲဖြစ်ပါတယ်။နေရက်စွန်ထွက်ပြေးခဲ့ကြတဲ့ဟိန္ဒူဘာသာဝင်တွေအနေနဲ့လောလောဆယ်မောင်နှုံမျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။သူတို့အတွက်ပြန်လည်နေရာချထားရေးကိုအစိုးရဘက်ကစီစဉ်နေစေဖြစ်တယ်လို့ဆိုပါတယ်။ဟိန္ဒူတွေဘလို့အခက်အခဲတွေကြုံတွေ့နေရတယ်လဲဆိုတာကိုတော့ဟိန္ဒူဘာသာဝင်ဦးမီမော်က
ဘုဒ္ဓမာရှိတဲ့လူတွေအနေနဲ့အစိုးရနဲ့နောက်ပြီးတော့ရခိုင်တိုင်းရင်းသားတွေနဲ့သက်ဆိုင်ရတော့ပုံမှန်ကောင်းပါတယ်။တချို့မွဆလင်လည်းပဲကျွန်တော်တို့ပုံမှန်ကောင်းတယ်ဒါပေမဲ့နောက်တစ်ချို့ကတော့ဒီလိုမျိုးတွီးတူးစကားတွေဘာညာပြောတဲ့ကကြတော့နေနေကျွန်တော်တို့မှစိုးရင်စားရအများကြီးရှိပါတယ်။အခုလည်းပဲယောအတိုင်းယောတွေတွားတယ်ဟိုလည်းပြောတယ်။နင်တို့ဟိန္ဒူကျွန်းဒီလိုဖြစ်တဲ့နင်တို့ဟိန္ဒူဒီတကောက်ဆိုလို့ရှိရင်တက်ပလိုက်မှာကုတ်ပလိုက်မှာအဲ့ဒါအဲ့ဒါတွေချင်းကြောတာအများကြီးရှိပါတယ်။
အခုတစ်ခေါက်ခီးစင်မှာတော့မွတ်စလင်10ဦးအသက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအင်းဒင်ကျေးရွာကိုလည်းတွားရောက်လေ့လာခွင့်ရခဲ့ပါတယ်
။မြောက်ကြီးဟိုကျွန်တော်အဖေဆုံးရှုံးသွားတဲ့အတိုင်းဓာရီဘုန်းတော်နောက်ပြီးတော့ဒီနောက်ပြီးတော့မထင်းပဲပဲနဲ့အဲ့လိုနောက်ဆက်တွဲလေးနည်းနည်းရှိခဲ့တာတွေပုံမှာမြောက်ကြီးဆုံးရှုံးတဲ့အတွက်ကျွန်တော်အနေနဲ့မြောက်ကြီးစင်မကောင်းဖြစ်ခဲ့ပါတယ်။အခုလည်းစင်မကောင်းဖြစ်ရပါသေးတယ်ကဟိုတစ်ခါကကြာရင်ဒီမီဒီယာတွေကလာပြီးတော့အမျိုးတွေဘုန်းတော်ချင်းကြီးတွေလည်းရှိရတယ်ဘု
။သူဟာပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကအသက်ခံရတဲ့ရခိုင်လူမျိုးဥမောင်နီရဲ့တာတယောက်ဖြစ်ပါတယ်။အခုခီးစဉ်အတွင်းမှာလှေပြက်ပြီးမြန်မာပြည်ရဲ့ပြန်ရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်အချို့နယ်လဲတွေ့ခွင့်ရခဲ့ပါတယ်။နှစ်နိုင်ငံသဘောတူညီချက်အရနေရပြန်ဖို့ဖြည့်ဆွက်ရမယ့်ကိုယ်ရေးအချက်လက်ပုံစံတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်ဘက်ကဖြန့်ဝေပေးတာမရှိဘူးလို့လဲဒုက္ခသည်တွေကဆိုကြပါတယ်။ဒီဒုက္ခသည်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့ဒီရိုဟင်ဂျာဆိုတဲ့အတုံးတုံးကိုတော့မြန်မာအစိုးရဘက်ကလက်ခံခြင်းမရှိပါဘူးဒီဒေတာဖွံ့ဖြိုးရေးကိုဗဟိုအစိုးရဘက်ကဥဆောင်လုပ်ကိုင်နေပြီးအဲ့ဒီဒေတာမှာစီးပွားရေးဖွံ့ဖြိုးနိုင်ဖို့မောင်နှောဒေတာအနီးကငင်ချောင်းမှာအချက်ချာကြတဲ့စီးပွားရေးဇုံတစ်ခုစောက်ဖို့အစိုးရဘက်ကလှုံ့ဆော်နေပါတယ်ဒါပေမဲ့လည်းနည်းမြေအေးချမ်းမှုမရှိတာကြောင့်ကောတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတာကြောင့်ကောထင်တဲ့လောက်ခီးမပေါက်ဘဲကြံ့ကြာနေတယ်လို့ဒေတာကန်တွေကတော့ဆိုပါတယ်2019ခုနှစ်ဩဂုတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူရိုဟင်ဂျာ9သိန်းလောက်ရှိတယ်လို့နိုင်ငံတကာဘက်ကတော့ဆိုနေကြပါတယ်သူတို့အနေနဲ့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရင်းနဲ့ဘေးကင်းလုံခြုံမှုရှိရေးကအဓိကအရေးကြီးတယ်လို့အမေရိကန်အစိုးရပါဝင်နိုင်ငံတကာကအလေးနက်ပြောဆိုထားတာရှိပါတယ်ပြန်လာတဲ့ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ရှိမှရှိစစ်တဲ့ NV ကလုပ်ပေးမှဖြစ်ပြီးဒီကက်ကင်ဆောင်ထားရင်ဒေတာတွေလွတ်လပ်သွားလာခွင့်ရမယ်လို့အစိုးရကပြောထားပါတယ်။ကျက်ရိုးပြင်ကျေးရွာကမိုဟာမက်အန်နဝါကတော့သူ့စီမှာ NV ကမရှိဘူးလို့ဆိုပါတယ်
။ NV ကမရှိတော့ဟိုသွားရေးလာရအောင်အဆင်ပြေရလား
။အဆင်ပြေပဲကျွန်တော်ရွာတောက်ကန်ချာနဲ့ကျွန်တော်သွားလာပြီးတော့အဆင်ပြေတာ။
ဒီမှာရောကလေးတွေရောကျောင်းတွေပါတက်တဲ့လူရောရှိလား
။ရှိပါတယ်ကျင်းပါတယ်။ကျွန်တော်ဖွင့်ချောင်းလေးဖွင့်ပါတယ်။ကျွန်တော်ကျောင်းစတင်နေပါတယ
်။
စတင်နေပါတ
ယ်။ဟိုစတင်နေဆိုတော့ဘာလို့ဘလီဒီမှာပဲတင်တာ။
မဟုတ်ပါဘူးကျွန်တော်ဒီစတင်ချောင်းမှာပါ။စတင်ချောင်းမှာတင်ပါတယ်
။တုံးချိန်မြောင်ရခိုင်ကိုတွားခွင့်ရခဲ့သူ VOA သတင်းတောက်တယောက်အနေနဲ့လက်ရှိရခိုင်ဒေသအတွင်းသတင်းရယူခွင့်ဟာအရင်တုန်းကလိုပဲအဆောင်အရှောက်တွေနဲ့သတင်းရယူနေရဆဲဖြစ်ပေမဲ့အရင်တုန်းကထက်စာရင်တော့ပိုပြီးသတင်းယူခွင့်ရလာတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့အပြည့်အဝလွတ်လွတ်လပ်လပ်သတင်းယူခွင့်ရတာတော့မဟုတ်သေးပါဘူး။အရင်ခီးစဉ်တွေနဲ့နှိုင်းယှဉ်မှုအရာအတန်အသင့်တိုးတက်လာတယ်ဆိုပေမဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုအကြားအပြန်အလှန်လက်ခံယုံကြည်မှုအခြေအနေကတော့အတော်လေးအခြေအနေဆိုးနေစေဖြစ်တယ်လို့တုံ့တန်ရမှာဖြစ်ပါတယ်ရှင်။
တရင်ထောက်မဆုအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA American အတန်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ဝေဖန်ကြံပေးလို့ရဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ23ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 night အစီအစဉ်တွေကို line to meter 25 32နဲ့51အပြင် line လက် meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်အောင်တို့စီစဉ်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါတယ်။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ကမ္ဘာမှာဒုက္ခတဲ့ဥယျာဉ်တစားတစားတိုးလာနေပြီးတော့ဒီထဲမှာလဲဒီမြန်မာနိုင်ငံလဲဟိုပါဝင်နေတဲ့အကြောင်းပါဇွန်လ20ရက်နေ့ဟာဒီကမ္ဘာဒုက္ခတဲ့များနေ့ဖြစ်ပြီးတော့ကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေအရ2019ခုနှစ်မှာဆိုရင်ဒုက္ခတဲ့ဥယျာဉ်ဟာ68တန်းခွဲအထိတောင်ရှိလာတယ်လို့ဆိုရတယ်ဒီမနစ်ကတစ်နှစ်ထဲမှာကိုဒုက္ခတဲ့3တန်းလောက်လဲထပ်တိုးလာတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဆိုရင်ဒီလိုဒုက္ခတဲ့အရေးပြဿနာဟာအခုမှစတာမဟုတ်ဘဲနဲ့ရာစုနှစ်ဝက်ကြာကြာဒီပြည်တွင်းစစ်တွေအဆုံးမတတ်နိုင်တာကြောင့်ဒီတချို့ဆိုရင်လည်းပဲဒီမွေးလာတဲ့ကနိုင်ငံမဲဘဝနဲ့ဒုက္ခတဲ့စခန်းမှာပဲကောင်းချသွားတာပါဟိုဒီလိုပြဿနာတွေပါကြောင်ရှိနေသေးလဲဘယ်လိုလျှော့ချအဆုံးတတ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရအောင်ပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ကူဇော်ချက်ပါကူဇော်ချက်ဟာကချင်မြို့သားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းအုပ်ထားပါကချင်ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့သူလည်းဖြစ်ပါတယ်ဦးအေးလွင်ကတော့ဒီကုလအတွေ့အမှုချုပ်ဟောင်းကော်ဖီယာနဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ပါနောက်တစ်ယောက်ကတော့ဒီဖင်လန်နိုင်ငံမှာဒီမြန်မာနိုင်ငံကနေရွှေ့ပြောင်းချစ်ချနေထိုင်တဲ့ကိုအောင်မိုင်ပါဆိုတော့ကျွန်တော်အခုဒီဆွေးနွေးပွဲမှာပထမဆုံးစမေးခြင်းသူကတော့ကိုဂျာလက်ပါကိုဂျာလက်ကကချင်ဒုက္ခသည်တွေကိုဒီကူညီပေးနေတဲ့သူတူဖြစ်တယ်ဆိုတော့ဒီလက်ရှိပေါ်လေကချင်ပြည်နယ်မှာဒုက္ခသည်တွေဘလောက်များများရှိပါသေးလဲဒီကချင်ပြည်နယ်နဲ့ဒီရှမ်းပြည်မြောက်ပိုင်းပေါ်လေဆိုတော့အခုနောက်ဆုံးသူတို့ရဲ့အနေအထားလေးကိုပြောပြပေးပါလားခင်ဗျာ
ဟယ်လို
ဟုတ်ကဲ့ကိုဇော်ချက်ပြောပါခင်ဗျာ
အော်ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာလောလောလတ်လတ်ကျွန်တော်တို့ဒုက္ခသည်တွေ IDP ကျွန်တော်တင်းနဲ့3000ဝန်းကျင်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုရှမ်းပြည်ရဲ့ရှမ်းပြည်မြောက်ပိုင်းမှာရော
အကောင်စုစုပေါင်းပေါ့အကောင်တင်းနဲ့3000ဝန်းကျင်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီနောက်ဆုံးပေါ့လေသူတို့ရဲ့ဟိုသူတို့ဘယ်လိုပုံစံမျိုးနဲ့ရက်တီနေထိုင်နေရလဲဆိုတဲ့အနေအထားလေးလည်းပြောပြအောင်
သူတို့ရဲ့လက်ရှိအနေအထားတော့ကျွန်တော်တို့ဒီကချင်ပြည်သားနဲ့ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ IDP တွေရဲ့နေထိုင်မှုပုံစံကတော့အခုကြည့်တဲ့အတိုင်းကျွန်တော်တို့စစ်ပွဲဖြစ်တာလဲဟိုဟာ2019ကနေအခုအထိခရီးနှစ်တိုက်ခဲ့ပါပြီအဲ့ဒီအထိဆိုတော့သူတို့ရဲ့နေသူတို့နေတဲ့၆ပေပတ်လေခါနေလဲဆွေးမြေ့ကုန်ပြီးပြီးတော့အကာတွေမူကာတွေပြီးတော့ဒုက္ခတွေဒီဘလို့သူတို့အစမ်းရစ်ခါတယ်လဲမလောက်မငါဒီအများကြီးလိုအပ်နေတဲ့အခုလိုလိုချေချေမှာတော့သူတို့ရဲ့အနေအထားတော်တော်လေးကျွေးရင်ဖို့ကောင်းတဲ့အခြေအနေမှာကျွန်တော်တို့မြင့်မြင့်ကိုတွေ့တဲ့ရောက်ရှိနေပါတယ်ခင်ဗျာကျွန်တော်တို့ဒီကိုပန့်နဲ့ပစ္စည်းတွေရိခါတွေပေးဖို့ဘုရားလည်းဘယ်လိုခေါ်ရမလဲဆိုတော့သူတို့ရဲ့ဒီသက်ဆိုင်ရာအာဏာပိုင်တွေကအလီလီစစ်ဆဲပြီးမှအထက်ကိုအလီလီတင်ကြမှဒါသူတို့စီမှရောက်တယ်လေဟောအချင်းတွေဒီလက်ရှိတယ်ပြီးတော့
Okay okay ကိုစောချက်ဟ
ုတ်ကဲ
့ကိုစောချက်တခုကျွန်တော်မေးချင်တာကခုနကပြောတဲ့ဒီသသိန်း3000ပေါ့လေဒုက္ခသည်တွေဆိုတာက
ဟို
ဒီဒုက္ခသည်တွေအကုန်လုံးကဒုက္ခသည်တွေစခန်းထဲမှာပဲနေရတာလားဒါမှမဟုတ်ရင်ဒီဒုက္ခသည်စခန်းမဟုတ်ဘဲနဲ့ဒီတောထဲမှာအဆင်ပြေတယ်လို့ရွှေ့ပြောင်းနေထိုင်နေရတဲ့သူတွေရောဘယ်လောက်ရှိပါလဲ
တောထဲမှာအဆင်ပြေတယ်လို့ရွှေ့ပြောင်းနေထိုင်တဲ့သူတွေကလည်းထောင်ကမ်းရှိပါတယ်တဲ့ခင်ဗျာအကုန
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေရဲ့ဒီတောထဲမှာခုနပြောတယ်လို့အဆင်ပြေပြေတယ်လို့ပေါ့လေလှည့်ပတ်ပြီးတော့နေနေရတဲ့သူတွေရဲ့ဒီစားဖို့တောက်ဖို့ဒီစားတဲ့ရိက္ခာကိစ္စတွေကြတော့သူတို့ဘယ်လိုဖန်တီးနေရပါလဲ
အဲစားဖို့တောက်ဖို့ဟိုရိက္ခာတွေကြတော့လေဒီတဲ့ new ပေါ်မှာရှိတဲ့ IDP ဒီချက်ဒုက္ခတွေတစ်ချက်ပူပြီးမှဒုက္ခရောက်တော့ပေါ့သူတို့ကဒီဘက် အခုမူတူလည်းဖြစ်ပြီဆိုတော့ဒီဘက်တို့ရဲ့လုံချုံစစ်ချရတဲ့မြို့ပြမြို့ပေါ်လည်းတို့ကစိတ်ထဲလို့များအဲလာကျလို့လည်းများရေကြီးကြီးပြီဆိုတော့ဒီတိုင်းပဲတို့ဟိုတော်ရဲမှာဖြစ်တယ်လို့ပေပြီးမှတဲ့ဟိုပါလေနေနေရတဲ့အချင်းပါအချင်းနေပ
ါဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဆိုတော့ဟိုအခုတခါကျွန်တော်မေးချင်တာကတော့ဦးဝေလွင်မှာဦးဝေလွင်ကဒီကုလအတွင်းမှုချုပ်ဟောင်းဦးဆောင်တဲ့ဒီရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ပါဆိုတော့ဒီရခိုင်ပြည်နယ်ကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းလောက်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂပြောထားတာပေါ့လေဦးဝေလွင်ကရောဒီရခိုင်စုံစမ်းရေးကော်မရှင်မှာပါတာဆိုတော့ဒီဒုက္ခသည်တွေအေးပြေလေဖို့ဘလောက်အချိန်ယူပြီးတော့ဆောင်ရွက်ရမယ်လို့ထင်ပါလဲခင်ဗျအ
ဲကျွန်တော်အနေရတော့လေဟိုကော့ခ်စ်ပဇာကိုလည်းကျွန်တော်ရောက်ခဲ့ပါတယ်တော့ကျွန်တော်တို့ရောက်ခဲ့တဲ့အချိန်တုန်းကကော်မရှင်မှာကျွန်တော်အမှုထမ်းနေတော့ပေါ့နော်အဲ့ဒါနောက်ဆုံးအရေးခင်မဖြစ်ခင်မှာပေါ့အဲ့ဒီမှာလည်းကိုကကျွန်တော်တို့ဒီဒုက္ခတွေအများကြီးအခြေအနေလေးတွေကိုတွေးရတာတော်တော်စိတ်မကောင်းကြပါဘူးအခုနောက်ဆုံးကျွန်တော်တို့ဘာသာပေါင်းစုံညီညာရေး Religion for Peace ကကျွန်တော်တို့ဒီဘာသာရေးကောင်းဆောင်တွေကဒီကိစ္စရမှာဘယ်လိုများလုပ်လို့ရမလဲဆိုတာကိုလေ့လာဖို့အတွက်ကျွန်တော်တို့မောင်းတော့ကိုရောက်ခဲ့ပါတယ်ကောင်းတော့မှလည်းပဲလက်ခံရေးစခန်းတွေပါလိရှိတယ်ဘယ်လိုလုပ်မယ်ဆိုတဲ့အစီအစဉ်တွေကလည်းရှိတယ်သို့တော်ညာလည်းပဲတဦးတယောက်မှဒီဘက်ကိုမလာသေးဘူးဘာကြောင့်မလာလဲဆိုတာကိုကျွန်တော်တို့စမ်းစစ်ဖို့လိုပါတယ်တဦးတစ်ဖက်တည်းကိုပဲကျွန်တော်တို့အပြစ်ပြောပြီးတော့လုပ်နေလို့မရပါဘူးအဲ့တော့ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံလည်းတဦးတစ်ဖက် bilateral agreement နဲ့သဘောတူညီလာဖြစ်နေပြီဖြစ်နေတော့ညာလည်းပဲဘာကြောင့်ဒီလိုပြန်မလာရလဲဆိုတဲ့အဖြေကိုရှာဖို့တော့လိုပါလေအဲ့ဒီလိုအဖြေရှာမဲ့တဲ့အဲမှာကျွန်တော်အနေနဲ့ကတော့ဒီဟိုဒုက္ခတွေများကိုထပ်ပြီးတော့တရားခံဖြစ်နေ victim blaming ပေါ့လေဒုက္ခတွေများကိုတရားခံဖြစ်နေပြန်ပြီးတော့ဟိုလက်ညှိုးမထိုးဖို့လေလိုအပ်နေတယ်လို့ကျွန်တော်ထင်ပါလေတကယ်ဇင်းမြင့်အကြောင်းရင်းတွေကိုရှာပြီးတော့နှစ်ဦးနှစ်ဖက်ပြန်လည်ပြီးတော့ကညီနိုင်အဖြေရှာဖို့လိုပါလေတစ်ဖက်တစ်ဖက်အဖြစ်တင်နေလို့မင်းလှုပ်လို့ငါလှုပ်လို့ဆိုပြီးတော့အဲ့လိုပြောနေလို့ကတော့ကျွန်တော်တို့အဆင်မပြေပါဘူးအဲ့တော့အဆင်စင်းတွေကတော့ဖြစ်နေပြီလို့ပြောနေပါတယ်သို့တော့တဦးတယောက်မှမလာရသေးတဲ့အကြောင်းကိုတော့ကျွန်တော်တို့အလေးအနက်ထားပြီးဆက်ပြီးတော့တွေးဆဆွေးနွေးညှိနှိုင်းပြီးတော့ဖြေလျော့မှုတွေလုပ်တဲ့ရင်လည်းလုပ်ပြီးတော့ပါကျွန်တော်တို့ဒီဒုက္ခတွေများရဲ့ဒုက္ခကိုအများဆုံးကယ်တင်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဆိုရင်လည်းပဲဒီမကြသေးခင်ရပိုင်းအတွင်းအားဆိုရင်ဒါရခိုင်အရေးပေါ်လေလွတ်လပ်တဲ့ဒီစုံစမ်းရေးကော်မရှင်ထပ်ပြီးတော့ဟိုဖွဲ့မယ်ဆိုပြီးတော့မြန်မာဆွေးရတော့သတင်းထုတ်ပြန်ထားပါတယ်ဆိုတဲ့အခါကျတော့ဟိုအခုလိုမျိုးဒီမြန်မာဆွေးရဘက်ကအခုလိုမျိုးခြေလှမ်းတွေထပ်လှမ်းလာတယ်ဆိုတော့ဒီအရေးကိုဟိုပို့ပြီးတော့ဖြည့်ရှင်းနိုင်မဲ့ဘက်ကိုပို့ပြီးတော့နှီးဆက်လာတယ်လို့ထင်ပါလားခင်ဗျာ
အဲ theory ရတော့တော်လေးဒါဟိုနှိမ့်ဆက်လာတယ်လို့ကျွန်တော်တို့ပြောရမယ်အပီပီဆိုင်ရာလည်းပဲဒါကိုကြိုးစိုးတယ်ဆိုတဲ့ခါလေးတွေကိုပြောထားတာလေးရှိပါလေခင်ဗျာအဲ့တော့အဲ့ဒီဟိုပါလေးကတော့အတူတဘောမျိုးဆောင်တဲ့တိုးတက်မှုတွေလို့ကျွန်တော်မြင်ပါတယ်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ကတော့မေတ္တာရပ်ခံနေတာကကျွန်တော်တို့မြန်မာနိုင်ငံတော်အစိုးရဘက်ကရောဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောဟိုအပြန်အလှန်ကျွန်တော်တို့ပြန်ပြီးတော့တွေးဆညီနိုင်ပြီးတော့ဘာကြောင့်သဘောတူညီချက်ရှိနေပါရှင်းနဲ့မလာဘူးလဲဆိုတာကိုတော့ဆန်စပ်လို့ပါလိမ့်မခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်အလှည့်ပေးကျင်တာကတော့ကိုအောင်မိုင်းမှာကိုအောင်မိုင်းကဖင်လန်နိုင်ငံမှာပေါ့လေဒီဒုက္ခတွေအဖြစ်နဲ့ရွှေပြောင်းအခြေချနေထိုင်နေသူပါဆိုတော့ကိုအောင်မိုင်းကိုလည်းကျွန်တော်တခုမေ့ကျင်တာကဆိုတော့အခုလို့ပေါ့လေဒီမြန်မာနိုင်ငံမှာဟိုဒုက္ခတွေအရေးကိစ္စဟာခုနလို့ပေါ့လေဟိုနှစ်တည်းအများကြီးကြာလာတဲ့နောက်မှာဒီပြဿနာတွေဟာဟိုတဖြည်းဖြည်းသေးသွားမယ်ဆိုအခုဆိုလို့ရှိရင်ဟိုပြဿနာဒီဒုက္ခတွေရေးပြဿနာဟာပိုးပြီးတော့ကြီးထွားလာပါတယ်ဆိုတော့ဒီလိုဟိုဖြစ်လာတဲ့အခြေအနေဟာဘာကြောင့်လို့ထင်ပါလဲခင်ဗျအ
ဲကျွန်တော်ကိုအောင်မိုင်းပါဗျာအေးခဏဒေါ်လာ20နဲ့ရေးပေါ့နိုင်ငံကဒုက္ခတွေလာလို့ဒီမှာကျွန်တော်ကိုယ်ကလည်းဒုက္ခတွေဘဝကိုဖြတ်သန်းလာရတာဖြစ်လို့ဒီဒုက္ခတွေရေးနဲ့ပတ်သက်ပြီးဘယ်ရောက်ဆွေးနွေးခွင့်ရတာကိုအတော်တင်နေအားမှုဖြစ်ပါတယ်ကျွန်တော်ပြောချင်တာကကြာဒုက္ခတွေပြဿနာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာပဲဆိုလိုချင်တာကကြာဒုက္ခတွေပြဿနာရဲ့အရှင်းကစစ်ပွဲတွေရဲ့ဘေးအတွက်ဆိုးကျိုးတွေကဆိုးကျိုးတူဖြစ်တယ်ဆိုတာပါပဲကုလဆရာကိုယ်တော်ထက်တော့ဆရာဦးအောင်တို့ပြောတယ်လေဆိုတော့အမြင်တူပါတယ်အဲ့ဒီမှာထူးခြားတာတစ်ခုကျွန်တော်ပြောချင်တာအခုဖြစ်နေတဲ့ကိစ္စတွေကခိုင်လုံတဲ့အကြောင်းပြချက်မရှိပဲတိုက်ချင်လို့တိုက်နေတဲ့စစ်ပွဲတွေကိုချက်ချင်းချင်းတော့ရက်ပြဖို့ကအဓိကကြတယ်ဆိုတော့ပြောချင်တယ်။အ ကျွန်တော်တက်ကျင်လို့တက်တဲ့စစ်ပွဲတွေလို့ကျွန်တော်လည်းမပြီးတာ။ကျွန်တော်ဗမာပြည်မှာဗျာတစ်ခုမကြရတိုက်ကိုထူးဆန်းပါတယ်။စစ်ပွဲတွေနဲ့ပတ်သက်ပြီးမိကုန်းထုတ်မှဆိုရင်လည်းမိကုန်းနေလိုက်ထုတ်လို့ရမှာဖြစ်ပါတယ်။ဥမာစောပါတို့ဗျာ။ ဒီကလာကစီစိုးရနေကျွန်တော်တိုင်းကလည်းလည်းအခွင့်အရေးနေရ။ကျွန်တော်မှအဂရီမန့်တခုလုပ်တယ်။အဖြစ်ကရစီဖြစ်ဖို့အတွက်ကျွန်တော်ကကြိုးပြီးတာမှနေမဲ့တုံးလက်နဲ့ကိုပြောခိုင်ထားမယ်။ကြိုးပြီးတာဖုန်ကြီးလုပ်တယ်။နိုင်ငံကြီးကိစ္စတွေကိုတော့အရက်သားစုဝတ်တက်မှာစကားပြောတယ်။အဲ့ဒီလိုနဲ့ကျွန်တော်ဆန်နေနေရနေခဲ့တာနေခဲ့ကြတာပါဗျာ။အခုစစ်တပ်ကရက်ပြင်းစစ်ပွဲတွေကရက်ပြီးတော့စစ်တ ခေါ်ထွက်မယ်လို့ပြောလို့တိုက်တာလားဒါမှမဟုတ်ဖက်ဒရယ်ကြောင့်တိုက်တာလားမပါစက်နဲ့စကားပြောလို့ရတဲ့အနေထားကတနက်နဲ့စကားပြောရတဲ့အနေထားကိုရောက်ပွားရတာအတော်ဝမ်းလည်းကိုကောင်းတယ်လို့ကျော်ထင်တယ
်ဟုတ်ကဲ့ပါ
ဟိုဘယ်နဲ့လူငယ်တွေကိုစစ်ပွဲတွေမှာအစီအကဲနဲ့တူးနေကြမုတ်ဆိုးမတွေမိဘမဲ့တွေကိုဝေးထုတ်နေရတယ်တူးနေတယ်လို့ဒုက္ခတွေဖြန့်နေရတယ်တူးနေတယ်လို့ကျွန်တော်ပြောခြင
်းဟုတ်ကဲ
့အဲ့တော့ကျန်လေးခဏပါဗျအဲ့ဒါမှမဟုတ်လို့ချင်းငါတို့အတွက်စစ်မတက်ရင်အခန်းဝင်မှုမရှိဘူးလို့အမြင်ရှိနေလို့စစ်ပွဲတွေဖြန့်နေနေတာဓမ္မမဟုတ်လက်ရှိအစိုးရကိုအတက်ကင်မှုစစ်ပွဲတွေဖြန့်နေနေတာ
ဟုတ်ကဲ့
ဒီလိုတော့ဆိုရင်မိန်းကုံးတွေထုံးမှာအားကြီးရှိတယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့
ညာဟိုတက်တယ်လို့စစ်ပွဲတွေလို့ကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဟုတ်ကျွန်တော်တို့နောက်ပိုင်းအဲ့ဒီကိစ္စတွေနည်းနည်းထပ်ပြီးတော့ဆွေးနွေးကြတာပေါ့လေဆိုတော့အခုတခါကျွန်တော်ကိုစော်ချက်ကိုမေးချင်ပါလေခုနကကိုအောင်မင်းပြောသွားတယ်လို့ပဲပေါ့လေဆိုတော့ဒီကချင်ပြည်နယ်ထဲမှာအခုလိုဒီဒုက္ခတွေအများပြားဖြစ်နေတဲ့ကိစ္စကလေဒီကိုစော်ချက်တို့အနေနဲ့ရောပေါ့ဒါကိုကအနီးကပ်တွေ့နေရတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေဟိုတိုးပွားလာနေတဲ့အခြေအနေရဲ့အဓိကအကြောင်းရင်းကဟိုဘာလို့ပြောမလဲခင်ဗျာကိုယ်ကြက်ဖြစ်ပြီးပါအ
ဲကျွန်တော်တို့ဒီဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်ဘက်မှာဒုက္ခတွေတရက်ချက်တရက်နစ်လပေါင်းတွေဟိုအဲဂျလာဒီအမြတူလာရတဲ့အကြောင်းရင်းကဒီနိုင်ငံရေးပြည်ပခအကြောင်းပါနိုင်ငံရေးကိုကျွန်တော်တို့နိုင်ငံရေးနဲ့မဖြည့်ရှင်းသေးနဲ့အဲလက်နဲ့ဖြည့်ရှင်းတဲ့အခါကျတော့တပ်မတော်ကအလုံးရင်းနဲ့ထုတ်ဖြစ်စီအဲစင်လာတဲ့အတွက်ကြောင့်ဟိုကျွန်တော်တို့ကချင်ပြည်ကအတီးတီးမှရှိတဲ့လူတွေကတော့အဲမနေရေးမနေဖို့နေမဲ့ပဲနဲ့အဲသူတို့ခုဟိုလုံခြုံတဲ့နေရာဘက်ကိုကြောင်းရှိလာတဲ့အဲအတွက်ကြောင့်ကျွန်တော်တို့ဒီဒုက္ခတွေဒီအင်တာမအဲတနည်းတနည်းများလာခြင်းဖြစ်တယ်ပြီးတော့ဒီပြိပခကိုခုနကကျွန်တော်ပြောသွားတဲ့လိုပဲနိုင်ငံရေးစပွဲပေါ်မှာအဲညီညီနဲ့နဲ့ကျွန်တော်တို့တိုင်းရင်းသားရဲ့တောင်းဆိုတဲ့အဲအနေထားမှာသူတို့ရောင်းအောင်အစိုးရအနေနဲ့တပ်တော်အနေနဲ့နေရက်သလုံးအနေနဲ့ဘယ်လိုတက်ဆက်ရအာဏာပိုင်အနေနဲ့ကျွန်တော်တို့တိုင်းရင်းသားရဲ့တောင်းဆိုတဲ့အဲဟာကိုဖြေလျှော့ပေးမယ်ဆိုတော့ဒါကအဲဘက်ကကျွန်တော်တို့မြန်မာနိုင်ငံကဒီ IDP ဒီဒုက္ခအခြေအနေရှိတာဆိုတာအကြောင်းမရှိပါဘူးပြီးတော့အဲကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ IDP ဒီရောချူချူရေးနေရှိတဲ့ခြင်းကြောင့်ကျွန်တော်တိုင်းပြည်ကိုပြန်လည်ထူထောင်တဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ workforce အနေနဲ့အနည်းဆုံးဆေးရခိုင်နှုန်းကတော့ပြတ်လတ်နေတယ်လို့ဖြစ်နေတယ်
။ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ဟိုတကယ်လို့ပေါ့လေဟိုအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုတတိယအကြိမ်ပေါ့လေပင်လုံညီလာခံဒီဆွေးနွေးပွဲလုပ်ဖို့လေအခုအစိုးရနေပြီးတော့ဆောင်ရွက်နေတာပေါ့ဆိုတော့တကယ်လို့မြန်ဒီဒေတာကန်တိုင်းသားအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ပေါ့လေဟိုအပြစ်ခက်ရစဲတဲ့စာချုပ်မှာ NCA မှာလက်မှတ်ရေးထိုးတာတို့ဟာတို့ဟိုဖြစ်လာမယ်ဆိုရင်တော့ဟိုအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဒုက္ခတွေအနေနဲ့ဘလို့ပုံစံမျိုးနောက်ဒီဘလို့မျိုးမျှော်မှန်းထားတာမျိုးရှိပါလေ
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA လက်မှတ်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့NCA ဖွဲ့ထူးတဲ့အဖွဲ့တွေလည်းကျွန်တော်တို့မြင့်တင်ကိုတွေ့ကျွန်တော်တို့ရှိခဲ့ပါပြီ။ဒါပေမဲ့ NCA လက်မှတ်ထူးထားတဲ့ကျွန်တော်တိုင်းရင်းသားလက်မှတ်ကိုက်ဒေတာတွေမှာလည်းမထူးမခြားနာပါဘူးလို့လို့ဆင်ဆင်ပါတော့နော်။ဒါကြောင့်ကျွန်တော်တို့က NCA ထူးနေဖြစ်စေမထူးနေဖြစ်စေကျွန်တော်တိုင်းရင်းသားဒေတာမှာတော့တိတိဒီတိုင်းရင်းဟိုကျွန်တော်တို့ IDPD ရဲ့အခြေအနေကတော့ဟိုကသူတက်လာမဲ့အကြောင်းတော့မရှိဘူး။အဲ့ဒါကြောင့်NCA မထူးနဲ့ထူးလဲဘယ်လိုကောင်းမျိုးဆိုတော့ဒီတက်ဆရာအာနာပိုင်အစိုးရအနေနဲ့အဲသူတို့ဟိုတရင်တန်းတဲ့ဒီကိစ္စတောင်းဆိုရဟာကိုပဲမပြေလျှော့ရတော့ဒါကအဆင်ပြေနေလို့ကျွန်တော်တို့မကြည့်မှုကြ
Okay, okay. So, the solution is that you can get a little bit of a problem. ဒီကဒုက္ခတွေအရေးကိစ္စမှာဟိုအဓိကဟိုနှစ်တေတော်တော်ကြာကြာဟိုဒုက္ခတွေဒီဟိုအများပြားရှိနေတဲ့ဒေတာတွေမှာကရင်ပြည်နယ်လဲပါပါတယ်ဆိုတော့ကရင်ပြည်နယ်ဒီနေဆက်တကြောပေါ့လေကရင်နဲ့ကယားပြည်နယ်ကရင်နီပြည်နယ်နေဆက်တကြောမှာရှိတဲ့ဒုက္ခတွေခံနေမှာဆိုလို့ရှိရင်ဒုက္ခတွေဥယျာတသိန်းကျော်ကျော်တောင်ရှိတယ်ဆိုတာမျိုးရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဒီနေ့ဒီဆွေးနွေး ဲ့ခါကျတော့ဒီလိုမျိုးဒီဟိုတိုင်းမြန်မာနယ်စပ်အထူးသဖြင့်တော့ဒီကရင်ဒေသမှာဆိုလို့ရှိရင်လည်းပဲဒီဒီ KNU ကရင်မျိုးသားအစည်းအဝေးနဲ့အစိုးရကြားမှာဒီ NCA ကိုလက်မှတ်ထိုးထားပြီးမယ်လည်းပဲဒီပြီးခဲ့တဲ့3-4လလောက်မှာဟိုအကြောင်းကြောင်းနေကြောင်းတိုက်ပွဲတွေဖြစ်လို့ဒုက္ခသည်တွေထပ်ပြီးရတဲ့ဆိုတဲ့အနေအထားတွေလည်းရှိပါတယ်ဆိုတဲ့ခါကျတော့ကုစောချက်ပြောတယ်လို့ပဲပေါ့လေဟိုအခြေအနေတွေကတော့ NCA လက်မှတ်ရေးထိုးထားလဲဟိုခုနလိုပေါ့ဒါလူလူတွေဘက်ကတိတ်ပြီးတော့ဟိုမျောလင့်မထားဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်နားလည်လို့ရပါတယ်ဆိုတော့ကောဒီဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးအပိုင်းမှာကောဒီဒုက္ခသည်တွေအနေနဲ့ခုနလိုအစားအစာအလုံးလောက်တို့မရဘူးဆိုတော့ဘလို့ရေရှည်မှာရက်တည်နေလဲဘလို့ရေရှည်မှာတို့ဆက်ပြီးတော့ဟိုသွားမလဲခင်ဗျအ
ဲဟုတ်ကဲ့ဒီဒုက္ခသည်တွေရဲ့ကိုပန်းတဲ့လမ်းကြောင်းတွေကိုတို့ကတို့နီးဟာတဲ့နဲ့တို့ဘလို့ခေါ်မလဲအလီလီတို့ကကျွန်တော်တို့တကယ်လို့များသွားတယ်ဆိုလဲအချင်းချင်းခုနပြောတယ်လို့ခြေပိုင်းကကျွန်တော်ပြောသွားလို့ပဲစာတင်ရတယ်တောင်းခံရတယ်ပြီးတော့ဝင်းကြီးချုပ်အမိတ်နဲ့ကျွန်တော်တို့ဒီဒုက္ခကြေကြေရှိတဲ့နေရာဒေသတွေမှာကျွန်တော်တို့ကိုပတ်နဲ့ပြည်စည်းနေသွားရခြင်းလဲအဲတက်ကအဲတမတော်ကအဲတိုင်းမူအမိတ်တို့အထက်ကအစရာရှိတဲ့ရဲ့ခွင့်ပြုချက်လက်မှတ်တွေမပါလို့ကျွန်တော်တို့ gate တွေမှာအဲ check ပိုင်းခွင့်ပြုမရှိပါဘူးဒါပေမဲ့ဒါကူရှိတာကကျွန်တော်တို့ဟိုတစ်ခေါက်ကျွန်တော်တို့ကချင်ပြည်နယ်မှာနေလုံကစာထုတ်ထားတာရှိတယ်။ကျွန်တော်တို့ဒီဘာသာရေးအတင်းဖွဲ့အနေနဲ့ဒီဟိုအစိုးရရဲ့ control area မဟုတ်တဲ့ living ကျွန်တော်တို့ကချင်းချုပ်တဲ့နေနေမှာလည်းဒုက္ခကြေကြအများကြီးရှိတယ်။ကျွန်တော်တို့အမျိုးနေရာမှာကျွန်တော်တို့ကိုပတ်နဲ့ပြည်စည်းတော့ပြည့်တဲ့ချိန်မှာအခုနောက်နောက်ဆိုရင်ခင်ဗျားတို့ဘာသာရေးအတင်းဖွဲ့အနေနဲ့လည်းနောက်နောက်ဆိုရင်ဒါမျိုးချင်းချုပ်တဲ့နေနေတွေမှာကိုပတ်နဲ့ပြည်စည်းတွေမတွားဖို့မလာဖို့မဆက်တယ်ဖို့တကယ်လို့များကိုပန်းနဲ့ကြည့်စည်းတွေကိုပေးလို့ရှိရင်အဲတို့ဥပဒေရဲ့ဆက်ကွန်တက်နဲ့ညီတယ်ဆက်ကွန်တက်နဲ့ပြာဆွေးရပါလိမ့်မယ်ဆိုတဲ့စာထုတ်ထားတာရှိတယ်အဲ့ဒါကြောင့်ဒီဒုက္ခသည်တွေရဲ့အရေးကတော့ကျွန်တော်တို့ကြာလာလို့ရှိရင်ပိုကြီးမှကျွန်တော်တို့ဟိုထောက်ပံ့ရေးကြည့်စည်းတွေလည်းတော့ပေးဖို့ကျွန်တော်ကိုပန်းနဲ့ကြည့်စည်းကိုပြုစီမှာရောက်ဖို့ကအင်မတန်မှခေရင်လာတဲ့အနေထားမှာရောက်ရှိနေပါပြီအခုကဒါကြောင့်သိုးရင်ချက်အဲဆိုရင်လာအဲနေပါဒီကျွန်တော်တို့ဒီတိုင်းဒါဒေတာတက်မှာပြီးတော့ပူပူဆိုးတာကကျွန်တော်တို့ဒီကချင်ပြည်နယ်ဒေတာမှာတော့ဒီ refugee ဆိုတဲ့ဥတာကိုတရုတ်ပြည်ကနေလက်မခံဘူးအဲကြောင့်ကျွန်တော်တို့ကဒီကချင်ပြည်နယ်နဲ့ရှမ်းပြည် Northern Shan State ဒေတာမှာတော့ IDD နဲ့ပဲကျွန်တော်တို့နေနေရခြင်းဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ဦးအေးလင်ကိုပြန်ပြီးတော့အလှည့်ပေးပြီးတော့မေးချင်ပါတယ်ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်အရေးမှာပေါ့လေခုနလိုပေါ့ဒီဘင်္ဂလားဒေ့ရှ်နဲ့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကပြန်လက်ခံဖို့ဆိုပြီးတော့သဘောတူညီချက်တွေရှိတယ်ဆိုပေမဲ့လည်းအခုချိန်အထိပေါ့လေအကြောင်းအရာကြောင့်ဒီဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံနိုင်တဲ့အနေအထားကိုမရောက်လာသေးပါဘူးဆိုတော့ဒီလိုအခြေအနေတွေကိုဟိုပို့ပြီးတော့ဟိုအပြေရှာဖို့လိုမယ်လို့လေခုနဦးအေးလင်ကပြောသွားတယ်ဆိုတော့တကယ်တမ်းဒီလက်တွေ့ကြကြအကောင့်ထဲပေါ်ဖို့အကောင့်ထဲပေါ်လာဖို့အတွက်ဟိုဘလို့ရီဆောင်ရွက်ရင်ပို့ပြီးတော့အဆင်ပြေနိုင်မလဲခင်ဗ
ျကျွန်တော်တို့ဘာသာရေးကောင်းဆောင်တွေအနေနဲ့ကတော့တိုင်းပြည်တင်းတော့ထားတာပေါ့ဒီဟိုတိုင်းပြည်အစိုးရများအချင်းချင်းပြည်တော်ချင်းချင်းဒီလိုလောက်တာတွေကတော့တိုင်းပြည်တမန်ငင်းနဲ့လောက်တာတွေကလည်းလိုအပ်ပါတယ်နောက်တစ်ခုကသက်ဆိုင်ရာကာယကံရှင်တွေကိုကျွန်တော်တို့ကြည့်ပြဖို့လိုတယ်။မြေပြင်မှာဒုက္ခခံစားနေရတဲ့ပုဂ္ဂိုလ်တွေ၊ရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသကပုဂ္ဂိုလ်တွေရောဟိုဘက်ကိုရောက်နေတဲ့အစ္စလာမ်ဘာသာဝင်တွေရောအဲ့ဒီကာယကံရှင်တွေကိုကြည့်တွေ့ပြီးတော့သူတို့ရဲ့စိုးရိမ်စိတ်ကလေးတွေကိုကျွန်တော်တို့ပြေပြောက်အောင်လက်တွေ့ကြကြလုပ်ပေးဖို့လိုပါတယ်။အခုကျွန်တော်မြင်နေတာကတော့ဖြင့်ရခိုင်အကြီးကသူ့အတိုင်းတိုင်းကိုကနေ့ရှိလာများကဖြစ်ခဲ့တဲ့ပြဿနာဖြစ်တဲ့တွေရှုပ်ထွေးမှုတွေအများကြီးရှိတယ်အကြောင်းရင်းကလည်းတခုတည်းမဟုတ်ဘူးအဲ့တော့အချင်းယူပြီးဖြေရှင်းရမှာတော့မှတ်ပါလေသို့တော်လည်းပဲယောဂပေါ်မှာပယောဂကထပ်ဆင်းနေတယ်အဲ့တော့အဲ့လိုဘေးထိုးသွေးထိုးနေတဲ့ပုဂ္ဂိုလ်တွေဟာစိုးရိမ်နေကြတဲ့ဒီပြည်သူတွေကို ကျွန်တော်တို့စိတ်တည်ကိုပြေပြောက်အောင်မပြောဘဲနဲ့ပို့ပြီးတော့ဆိုးဝါးလာအောင်ပျောက်ပြင်းတွေးထိုးနေတယ်ဆိုတာနှစ်ဖက်စလုံးမှာကျွန်တော်တို့ထင်ထင်ရှားရှားကျွန်တော်တို့တွေ့နေရပါတယ်။နော်အဲ့ဒါကြောင့်မို့ဒီပြည်သူတွေကိုကာယနာရှင်ပြည်သူများကိုကျွန်တော်တို့ကဖြောင်းဖြောင်းချပြနဲ့ကျွန်တော်တို့ကပြောဖို့လိုတယ်လို့ဒီပေးထားတော့ကတိများကိုလက်တွေ့မျက်တွေ့ပေါ့လေ low hanging fruits လို့ခေါ်တဲ့ကျွန်တော်အကောင့်တွေပေါ်နိုင်တော့ဟိုလောက်လို့လွယ်ပူတော့ကိစ္စရများကိုကျွန်တော်တို့ကလက်တွေ့လေးလုပ်ပြလိုက်ရင်ယုံကြည်မှုတည်ဆောက်မှုရပါမယ်အဲ့လိုယုံကြည်မှုတည်ဆောက်မှုရလာတဲ့အမြတ်တော့ဒီပြဿနာကပြည့်လည်သွားမယ်ဘာကြောင့်လဲဆိုတော့ဒုက္ခတွေများကြီးမြန်မာနိုင်ငံမှာနေခဲ့တာဆိုတာကိုကျွန်တော်တို့ဒါအခိုင်အမာတက်ပြီးပြနိုင်တယ်ဆိုလို့ရှိရင်သူတို့ကိုတယောက်မကြာအကုန်လက်ခံမယ်ဆိုတာပြောပြတာပြောပြတာဖြစ်တဲ့အတွက်ကြောင့်ဘာကြောင့်မလာဘူးလဲဆိုတော့ယုံကြည်မှုရှိနေတဲ့အတွက်မလာတာအဲ့ဒါကြောင့်မို့သူတို့ယုံကြည်မှုရှိလာအောင်လက်တွေ့လုပ်ဖို့လိုတယ
်
အဲ့ဒီ stakeholders တွေကိုကာယကံရှင်တွေကိုထိတွေ့ဖို့လိုတယ်သူတို့ရဲ့စိုးရိမ်တွေပြပြအောင်လုပ်ဖို့လိုတယ်သူထိုးဆုံးဆောင်နေတဲ့လူတွေကိုလည်းထိတိမျိုးရောက်တားဆီးဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးဝေးလင်းပြောသွားတဲ့အထက်မှာဆိုလို့ရှိရင်ဒါကတော့ဒီတာဝန်ရှိတဲ့သူတွေအစိုးရတွေအနေနဲ့ဟိုဒီဒုက္ခတွေတွေပြန်လာမယ်ဆိုလို့ရှိရင်ရုံကြည်ကြည်နဲ့ပြန်လာလို့ရနိုင်တဲ့အခြေအနေတည်းရဲ့မျိုးကိုဖန်တီးပေးဖို့ပေါ်ဆောင်ပေးဖို့ဆိုတာမျိုးပေါ့လေဆိုတော့တစ်ဖက်မှာလည်းပဲဒီလိုအခြေအနေမျိုးဟိုဒီဒုက္ခတွေအနေနဲ့ခုနလိုရုံကြည်ကြည်နဲ့ဖြစ်လာဖို့ဆိုတဲ့ကိစ္စဒုက္ခတွေတွေနဲ့ဆက်ဆံဖို့တွေမဟုတ်ဘဲနဲ့ဒီနိုင်ငံတကာမှာဟိုဒီမြန်မာနိုင်ငံရဲ့ပုံရိပ်အနေထားနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတဲ့အနေထားမှာရောဒီမြန်မာအစိုးရအနေနဲ့ဟိုတိတိကျကျပေါ့ဗျာဖြည့်ရှင်းပေးမယ်ဆိုလို့ရှိရင်ပြန်ဖြည့်ရှင်းတာမျိုးပေါ့ဥမာအခုဆိုလို့ရှိရင် ICC ကိစ္စဆိုတာမျိုးအကုန်လုံးကဟိုတချို့တွေကပြောနေကြတာမျိုးတွေရှိတယ်ဆိုတော့ဥမာ ICC ကိစ္စမျိုးမှာဆိုလို့ရှိရင် ICC ကတောင်းဆိုနေတဲ့ကိစ္စကိုသူဟိုဘာမှတုံ့ပြန်စရာမလိုဘူးဆိုတာမျိုးတည်းဟိုတခြားဟိုဒီလိုကိစ္စမျိုးကိုဒီနိုင်ငံကမှဒီမြန်မာရဲ့ပုံရိပ်ပို့ပြီးတော့အချင်းပြေပြေဖြစ်လာနိုင်အောင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်မလဲခင်ဗျ။ဟ
ုတ်ကဲ့ဟိုကဆိုင်ရာအနာပိုင်များရဲ့တုံ့ပြန်ချက်ဒီဘာတွေကတော့ကျွန်တော်မှတ်ချက်မပေးချင်ပါဘူး။သို့တော်လည်းပဲကျွန်တော်တို့လုံတယ်လို့ပြောထားတဲ့ကိစ္စရကလေးကြီးဥမာစံစားစစ်စီလုပ်ပါမယ်လို့ပြောထားတဲ့ကိစ္စရကလေးကြီးအဲ့ဒါလေးကိုနှစ်ဖက်စလုံးကဘာလို့ညပြပေါ်ဒီပြမလိုက်ဖင်းနဲ့စုံစမ်းစစ်ဆေးမှုများကိုလောက်ပြနိုင်ပြီဆိုရင်အပီပီဆိုင်ရာလက်တာတော်တော်လေးကိုလက်ခံလာမှာပါအခုကိုကျွန်တော်တို့လုပ်မယ်လို့ပြောတယ် UN နဲ့ပူးပေါင်းမယ်လို့ပြောတယ်နောက်ပြီးတော့ဟိုအတွေ့မှုကြုံရဲ့ကိုယ်စားလှယ်ကိုလက်ခံရင်းသူ့ရဲ့ရုံးဝယ်မယ်ဆိုတဲ့ကိစ္စဒါလေးကအင်ပတန်အပြုတ်သဘောဆောင်တဲ့ဟိုကိစ္စရပ်တွေဖြစ်တယ်လीအဲ့ဒါလေးတွေကိုလက်တွေ့ကြကြလေးတစ်ခုလုပ်ပြလိုက်ရင်ကျွန်တော်ပြောချင်တာအပြည့်ပြည့်ဆိုင်ရာလေးတွေကပုံမှန်ကူညီမှုတွေလည်းဒါအဆင်ပြေသွားမယ်ကာယလိုက်ရှင်ဒုက္ခတွေများအနေနဲ့ပေါ့ဒီဒုက္ခတွေများနဲ့တစ်ချိန်လုံးကအတူရှင်တွဲပြီးနေထိုင်တာနဲ့ဟိုရခိုင်တိုင်းရင်းသားများအနေနဲ့ပေါ့တစ်ချိန်လုံးကကျွန်တော်ရှင်တွဲပြီးနေထိုင်ရတာလည်းရှိတယ်ဒီကျွန်တော်ရခိုင်ပြည်နယ်မှာတွားပြီးနေတဲ့အခါမှာအလာတော်များကအစတစ်ချိန်လုံးကရှင်တွဲပြီးနေထိုင်ရတဲ့ဆိုတဲ့အကြောင်းကိုပြောတယ်အဲ့တော့သူရဲ့ကာယဆင်းရဲဒီပြောင်းအောင်ကျွန်တော်တို့ပြောပြီးတော့တကယ်ဥပဒေစိုးမိုးမှုကလည်းတို့ရပါတယ် rule of law တကယ်ရှိလာပြီဆိုရင်ဒီတွေကစိတ်ချယုံကြည်ပြီးတော့အထူးရှင်းတွဲနေထိုင်ရင်းမှာကျွန်တော်စိတ်ကဘလူကမှမကန့်ကွက်ပါဘူးတို့တော်လည်းသူတို့စိုးရင်လည်းရှိတယ်မစိုးရင်လည်းလို့လည်းပြောလို့ရဘူးအဲ့တော့ဥပဒေစိုးမိုးရေးနဲ့လက်တွေ့ကြကြကျွန်တော်တို့အကောင့်တွေပို့ပြီးဒီတွင်းကလည်းဆိုင်ရာများရဲ့ပါဝင်မှုကြောင့်အောင်မြင်လာမယ်အပြည့်ပြည့်ဆိုင်ရာလည်းပဲကျွန်တော်တို့ဖိအားတွေရှုံချတာတွေလုပ်မယ်အစားပူးပေါင်းပြီးတော့ကျွန်တော်တို့လွယ်ကူအောင်သူတို့ကူညီပေးမယ်ဆိုရင်တော့ကျွန်တော်စိတ်ကင်ရခိုင်အရေးမှာအခြေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အဓိကမေးလိုတာလည်းပဲခုနလိုပေါ့လေနိုင်ငံတကာနဲ့ဟိုဒီအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာခုနလိုမျိုးပေါ့လေဟိုဘယ်လိုပုံစံမျိုးနဲ့ဟိုပို့ပြီးတော့အစိုးရအနေနဲ့ထဲထဲဝင်ဝင်ပို့ပြီးတော့လှုပ်ဆောင်ရင်ကောင်းမလဲဆိုတာမျိုးကိုကျွန်တော်ဆွေးနွေးတာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအစီအစဉ်ကလည်းမကြခင်ပြီးတော့မှဆိုတော့ဒီအစီအစဉ်ဟိုမပြီးခင်မှာပေါ့လေအနီဟိုနေကုန်းချုပ်ပြီးတော့ပေါ့လေဟိုကျွန်တော်ဟိုမေးလိုပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီဒုက္ခတွေအရေးပြဿနာပေါ့လေဆိုတော့ဘယ်လိုအဆုံးသတ်မလဲဘယ်လိုရှော့ချနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်ဟိုဆွေးနွေးပြပါခင်ဗျာတူတူနဲ့လိုရင်းပေါ့လေ
ဟေးဟေးဆရာကိုတော်ထက်တို့ဆရာဦးဝေလုံးတို့ပြောတဲ့ကိစ္စကတော်တော်အရေးကြီးတဲ့ကိစ္စတွေဖြစ်တယ်လို့ကိုလောရမကိစ္စတွေဖြစ်တယ်ကျွန်တော်ဆိုလိုချင်တာစစ်ပွဲတွေရက်ပွဲရက်ရုံနဲ့မလုံလောက်ဘူးယုံကြည်စိတ်ချတဲ့နိုင်ငံရေးအခင်းကျင်းနိုင်ငံရေးအနေအထားတို့ကိုကျွန်တော်ဖန်တီးနိုင်မှာပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့အထောက်ကြည့်မယ်ဆိုရင်ကဒုက္ခတွေပြဿနာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာအခိုင်အမာပြောလို့ရတယ်ဖြစ်တယ်။အဲ့တော့နိုင်ငံရေးပြဿနာဖြစ်တဲ့အတွက်နိုင်ငံရေးဒီနေ့ဖြစ်ချင်တာအကောင်းဆုံးဖြစ်တယ်။မှလူမှုအနေနဲ့စစ်ကိုမဆန့်ကျင်စစ်ကလူမှုကိုဆန့်ကျင်အထိချပဲဖြစ်တယ်။ဟုတ်ကဲ့။အဲ့တော့ဗျာခင်ဗျာ
ဖြစ်စီပဲစစ်တပ်ထောက်ကမွေးလေးစစ်ဆန့်ကြီးမွေးလေးကိုဒီမှာနိုင်ငံငွေငွေငါသာအားလုံးတက်မလို့သားလေးအပါဝင်အားကျုံးမှတက်ပူပေါင်းဆောင်လို့ကြဖို့ကျွန်တော်မြင်ခံမြင်တယ်ရခိုင်တယ်ဒီမှာဒီအမြင်ချင်းချင်းပြီးတို့ကလည်းမိမိကြရောမိမိဒေသမိမိအိုးရေးလေးစစ်ချက်လက်ချက်ပြန်နိုင်မှုအရေးကြီးဆုံးကိစ္စဖြစ်တယ်ကျွန်တော်ထင်တယ်ဟုတ်ကဲ့ပါခင်ဗျာအားလုံးကျေးဇူးတင်ပါတယ်ဟုတ်ကဲ
ဘလူးဆုံးသတ်ရမလဲဆိုတဲ့အထက်မှာခုနကိုရိုနာပြောသွားတဲ့အထက်မှာလည်းပါပါပြီဒီနိုင်ငံကြီးကိုနိုင်ငံကြီးနည်းနည်းပဲအမြန်မဖြေရှင်းတယ်တော့ကျွန်တော်တို့နိုင်ငံရဲ့အဲနောက်ဘလူးကွန်မစ်ရောအနာဂတ်တိတဲ့အဲဟောပေါ့လူငယ်တွေအတွက်လည်းကျွန်တော်တို့စိတ်ဝင်စားဖြစ်လာတယ်ပြီးတော့အနာဂတ်နိုင်ငံကောင်းဆောင်တွေအဲအတွက်လည်းကျွန်တော်တို့အင်မတန်မှစိတ်ဝင်ဖို့အခြေအနေရောက်နေပါပြီကျွန်တော်တိုင်းရင်းသားတွေဒီမှာလည်းဘလူးကွန်မစ်ဆိုတော့ဒီ IDP ဒီကိစ္စပဲကျွန်တော်တို့ဒုက္ခနဲ့နေနေကြရဆိုတော့ပညာရေးကိစ္စလူမှုရေးကိစ္စပြီးတော့စီးပွားရေးအကုန်လုံးအလီလီကအချက်နေနေတဲ့နေအဲ immediate to immediate ရောက်ရမှာပါတယ်ပြီးတော့ beauty ကြကြီးမှာကျွန်တော်တို့ဖုန်းခေါက် DVD ကျွန်တော်တို့ဒီရုပ်သံမြန်မာကျွန်တော်တွေ့ခဲ့ရပြီးတော့ပဲ IDG ဆိုတော့တိလားဆိုမတိဘူးပဲအများကြီးရှိပါသေးတယ်အဲအကြောင်းကျွန်တော်တို့ဒီတိုင်းရင်းသားတွေကမှာကတင်မြင့်တက်တက်ကိုအမျိုးအဲဟိုဘောတော့ဒီဘက်ကျွန်တော်တို့တိုင်းသားကြတာမှာပဲအမျိုးဖြစ်နေတလားပေါ့နော်တခါကျအမျိုးပဲကျွန်တော်တို့တုံ့တက်မိတယ်ပြီးတော့ဒီဖရီပက်ခါကိုလည်းကျွန်တော်တို့ဟိုတိုက်ကြည့်ဒီအတွက်လည်းဘယ်လိုခေါ်လဲရှေ့ချက်ဒီမှာအကောင်းတဲ့လက္ခဏာဖြစ်ပါဘူးအဲဒါကြောင့်ဒီဖရီပက်ခါကိုကျွန်တော်ပြောရတော့ဒီလိုပါပဲအမြန်ဆုံးနိုင်ငံရင်းနည်းနဲ့ပေါ့နော်ဒီလိုနဲ့မြန်မြန်ဆုံးတတ်ဖြစ်ခြင်းတွေကျွန်တော်တုံ့တက်ပြီးပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအင်ကယ်ဦးဝေလင်ရောပြောပြပါအောင်ခင်ဗျာနောက်ဆုံး
ແມ່ນပစ္စည်းတွေမဟုတ်ပါဘူးတာရှိလာလေးလေးဒီလူသားတွေရဲ့ဒုက္ခတွေကဒါအင်မတန်ကိုဝင်းနေကြည်ခွဲဖို့ကောင်းပါလေ humanity crisis လို့ခေါ်ပါတယ်လူသားကြီးရဆိုင်ရပါလူမျိုးပါလာနိုင်ငံသားတွေဘယ်လိုမှပတ်သက်ဘူးလူတွေဒုက္ခရောက်နေတဲ့ကိစ္စအဲ့တော့လုံးလိုက်ကိုင်းနိုင်တဲ့ပုံစံဒီဘာသာရေးအနေနဲ့ပြောရင်တော့လောဘဒေါသမောဟမမာနတွေချပြီးတော့ကျွန်တော်တို့ပြည်လည်းလမ်းကြောင်းလေးလို့ပြောပါအတူတူမောဟဆိုရင်မသိခြင်းလူတွေဘာကြောင့်ကြောက်လဲမသိတာတော့အဲ့တော့မတိကျင်းကိုတိအောင်လုပ်ပြီးတော့ကကျွန်တော်တို့ဒီလူသားတွေရဲ့ဒုက္ခကိုတစ်ဖက်စလုံးဖြေလျှော့ပြီးတော့ကနော်အပြင်းအယူလေးတွေလုပ်ပြီးတော့မှဒါကတော့နှစ်ဖက်ကျွန်တော်တို့ပြန်လာစီးတိုင်းပြီးလုပ်ရတဲ့ကိစ္စဖြစ်တဲ့အတွက်နော်ရင်းရင်းကျေးကျေးလေးတစ်ဖက်စီးတိုင်းဖြေရှင်းပြီးတော့ဖြေလျှော့ပေးပါလို့ကျွန်တော်မြတ်တာရက်ခံလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့အချင်းရှိသွားပြီဖြစ်တဲ့အတွက်ဒီကနေ့ညစနေနေ့တဲ့လေးလိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြရစီခင်ဗျာ
တဲ့လေလိုင်းရှင်တစ်ခါအစီအစဉ်ကိုထုတ်လုပ်သူမဆူမွန်နဲ့ကိုအောင်တို့တင်ဆက်သွားတာပါရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ရင်ထိုက်ကပြောပြပေးပါဦးအီသီယိုးပီးယားနိုင်ငံမြို့တော်အဒစ်ဆဘာဘာမှာလုပ်တဲ့နိုင်ငံရေးလူထုစီဝေးပွဲတစ်ခုမှာဒီကနေ့စနေနေ့ပောက်ကွဲမှုဖြစ်တာကြောင့်တဦးသေဆုံးပြီးအများအပြားဒဏ်ရာရရှိတဲ့ကြောင်းအာဏာပိုင်တို့ကပြောပါတယ်။ဘုံတလုံးပောက်ကွဲခဲ့ပြီးတဲ့နောက်မှာတော့အီသီယိုးပီးယားရဲ့ပြည်ပြင်ပြောင်းလဲရေးသမားဝန်ကြီးချုပ်တဲ့အဘီယာအမက်လည်းလူထုဟောပြောပွဲကိုအဆုံးသတ်လိုက်ရပါတယ်။ဆီးရီးယားနိုင်ငံရှေ့ပိုင်းမှာအီရတ်တိုရဲ့လေကြောင်းတိုက်ခတ်မှုအတွင်းအစ္စလာမစ်အစွန်ရောက် IS အဖွဲ့ဝင်45ဦးသေဆုံးတဲ့အကြောင်းအီရတ်စစ်တပ်ကဒီကနေ့ပြောဆိုထားပါတယ်။American သမ္မတ Donald Trump ကလူဝင်မှုကြီးကြပ်ရေးမူဝါဒကိုဒီသတင်းပတ်ထဲမှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့လို့လည်းမနေ့တောက်ချာနေမှာတော့နိုင်ငံတွင်တရားမဝင်ဝင်ရောက်မှုအပေါ်ထိထိရောက်ရောက်ကင်တွယ်မဲ့သူ့အစီအစဉ်မှာမဟာဗျူဟာပိုင်းအပြောင်းလဲမရှိဘူးလို့ပြောဆိုပြီးလူဝင်မှုကြီးကြပ်ရေးပြဿနာကိုတခါတည်းအပြတ်ဆောင်ရွက်ဖို့ကတိပြုလိုက်ပါတယ်အခုကစားနေတဲ့ကမ္ဘာဖလားပွဲမက်ဆီကိုနဲ့တောင်ကိုရီးယားပွဲမှာတော့ပထမပိုင်း26မိနစ်လောက်မှာမက်ဆီကိုအသင်းကပြစ်ဒဏ်ဖို့ကန့်ခွင့်ရခဲ့ပြီးတကူသွင်းထားပါတယ်တောင်ကိုရီးယားအသင်းဘက်ကတော့ခြေပါဂိုးရရှိရေးအခြေအနေကစားနေကြဆဲဖြစ်ပါတယ်ရှင ်တရင်ချင်းချက်ကမှတင်ငင်ထက်ကကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရင်မူကမှစုမှုဖြစ်ပြီးအတန်းဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်းရမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6နာရီနဲ့9နာရီထိလိုင်းတိုမီတာ25 kHz 15953ညလိုင်းတိုမီတာ32 kHz 11803ညလိုင်းတိုမီတာ53 kHz 9335နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနလာ
This program has come to you from the Voice of America, Washington.